Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington Bureau of VOA American tan ga ni 2020 May 15 ye taw chan ni mane khin a season re go Myanmar san lo chain mane 6 nai ga ni 9 nai thi line lo meter 2440 ne 51 line lo meter 190 ro ga ni thauk lan pe ni ba bi.ကျမခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American နိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးကိုဒီနှစ်ကုန်လောက်မှာထုတ်နိုင်မယ်လို့သူယုံကြည်ကြောင်းနဲ့လူအများသုံးနိုင်အောင်အများပြားထုတ်ဖို့အမြန်လှုပ်လာနိုင်မှာဖြစ်ကြောင်းသမ္မတ Donald Trump ကကြက်သပရင်းနေမှာပြောပါတယ်။ဒါအပြင်စစ်ဖက်နဲ့တွဲပြီးလှုပ်ဆောင်မှာဖြစ်တဲ့အတွက်ဒီဆေးဖြန့်ဖြူးရေးကိုလည်းတစ်ချိန်တည်းလောက်မှာပဲလှုပ်ဆောင်နိုင်မှာဖြစ်ကြောင်းပြောတာပါ။အသေးစိတ်ကိုတောက်ချန်နေလောက်မှာထုတ်ပြန်ပေးဖို့ရှိတယ်လို့လည်းပြောပါတယ်။အခုလိုသမရခံမှန်းပြောဆိုနေတာဟာအီမီရောမှာသမရမပြောကြခင်ကလေးမှာတင်လွှတ်တော်ကျန်းနာပွဲမှာထွက်ဆိုခဲ့တဲ့ဒေါက်တာရစ်ခ်ဘရိုက်ရဲ့ပြောကြခြင်းနဲ့ကွဲပြားနေတာပါအလုတ်ကနေထုတ်ပြတာခံခဲ့ရတဲ့ဗဟိုအစိုးရယောဂါကာကွယ်ဆေးဆိုင်ရာအေဂျင်စီရဲ့အကြီးအကဲအဟောင်းဖြစ်တဲ့ဒေါက်တာရစ်ခ်ဘရိုက်ကကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုအများပြားထုတ်ဖို့ရောဖြန့်ဖြူးဖို့ပါအစိုးရမှာဘာအစီအစဉ်မှမရှိဘူးလို့လွှတ်တော်မှာထွက်ဆိုခဲ့တာပါဒါအပြင်တကယ်လို့လှုပ်ဆောင်မှုတွေမှာအမှားရင်းတစုံတရာမရှိရင်တော့ဒီယောဂအတွက်ဆေးကိုတစ်နှစ်ကနေတစ်နှစ်ခွဲတွင်းမှာထုတ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ကမ္ဘာတစ်လုံးမှာ COVID-19 ယောဂအတွက်စူးစမ်းထုတ်လုပ်နေတဲ့ဆေးကအမျိုးပေါင်း90ကျော်ရှိနေပါတယ်။ပြင်သစ်နိုင်ငံကဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Sanofi ကသူတို့ထုတ်တဲ့ကိုရိုနာဗိုင်းရပ်စ်ယောဂကာကွယ်ဆေးအတွက်ပထမအတုပ်ကို American နိုင်ငံကိုတင်ပို့ပေးမယ်လို့ပြောခဲ့တဲ့နောက်ဥရောပသမဂ္ဂ EU ကဒီဆေးကိုနိုင်ငံအားလုံးကနေရတဲ့နဲ့ဆိုတော့သူတို့သဘောထားအတိုင်းဆက်လက်ရည်တည်မှာဖြစ်ကြောင်းကြေညာရေးနယ်မှာပြောပါတယ်။ Sanofi ရဲ့ CEO ဖြစ်တဲ့ Paul Hudson ကတော့ဒီဆေးထုတ်ဖို့လုပ်တဲ့သူတည်တနာအတွက် American ကပေးတာကြောင့်ဆေးရရင်ပထမဆုံး American နိုင်ငံကိုပေးမယ်လို့ပြောခဲ့တာပါ။ဒီဆုံးဖြတ်ချက်ကြောင့်ပြင်သစ်နဲ့တခြား EU နိုင်ငံတွေကမကြေမနက်ပြောဆိုလာကြတာပါ။ဥရောပကော်မရှင်ပြောခွင့်ရကတော့COVID-19 အတွက်ဆေးဟာလူသားအားလုံးအတွက်ပဲဖြစ်တဲ့ကြောင်းနဲ့ဒီဆေးကိုတကမ္ဘာလုံးညီမျှမျှလက်လန်းမီဖို့အတွက်လိုအပ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂကပီတာနက်စီကတော့တကယ်လို့ဒီဆေးကိုဥရောပတိုက်ပြင်ပမှာထုတ်နိုင်ခဲ့ရင်လဲဆေးကုမ္ပဏီတွေရဲ့မူပိုင်ခွင့်ဆိုင်ရာကိုကျော်ပြီးနိုင်ငံအားလုံးမှာဒီဆေးလက်လန်းမီဖို့အတွက် EU ကလှုပ်တင်တယ်လို့ပြောပါတယ်။ EMA ဥရောပဆေးဖွဲ့ကတော့ဒီဆေးကိုတစ်နှစ်တွင်းထုတ်နိုင်ချေရှိတယ်လို့ပြောပါတယ်။ရုရှားနိုင်ငံမှာပညာရေးဝန်ကြီးမှလည်း COVID-19 အကူအဆက်ခံရတယ်လို့သမ္မတဗလာဒီမီယာပူတင်ကကြေညာနေ့မှာပြောကြားလိုက်တယ်မို့အခုဆိုရုရှားဝန်ကြီး၄ဦးဒီယောဂအကူအဆက်ခံရပြီဖြစ်ပါတယ်။ဒါကြောင့်ဒီယောဂအကူအဆက်ခံရသူရုရှားထိပ်တန်းအရာရှိစုစုပေါင်း6ဦးရှိသွားပြီဖြစ်ပြီးနိုင်ငံတော်မှာတော့လူပေါင်း2,000ခွဲကျော်ဒီယောဂပိုအကူအဆက်ခံရတာဖြစ်ပါတယ်။သိပ္ပံနဲ့အဆင့်မြင့်ပညာရေးဝန်ကြီးဌာနကအသက်41နှစ်အရွယ်ဝန်ကြီး Valerie Falkoff မှာဒီယောဂအကူအဆက်ခံရပြီလို့အွန်လိုင်းရုပ်သံကနေပြုလုပ်တဲ့အစိုးရအစည်းအဝေးမှာသမ္မတပူတင်ကပြောတာပါသမ္မတပူတင်ရဲ့ဒီကတ်ယောဂဆရာကင်တွဲမှုအပေါ်မှာလဲဝေဖန်မှုတွေတိုးလာနေတာဖြစ်ပြီးအရင်နှစ်လတုန်းကသူ့ပေါ်ကြိုက်နှစ်သက်သူ63ရာခိုင်နှုန်းရှိရာကနေပြီးခဲ့တဲ့လတည်းမှာတော့59ရာခိုင်နှုန်းအထိကျဆင်းသွားခဲ့တာပါကိုရိုနာဗိုင်းရပ်စ်ကတ်ယောဂအန္တရာယ်ကြောင့်နိုင်ငံစီးပွားရေးဆက်ပြီးကျဆင်းနေတဲ့အမေရိကန်နိုင်ငံမှာအလုံးလက်မဲ့ခံစားခွင့်လျှောက်ထားသူဟာပြီးခဲ့တဲ့သတင်းပတ်တည်းနည်းနည်းရော့ကျလာခဲ့ပေမဲ့နောက်ထပ်လူပေါင်း3,000လောက်ခံစားခွင့်လျှောက်ထားဖို့ရှိနေသေးတယ်လို့အလို့သမောင်းဝန်ကြီးဌာနကကြေညာနေမှာပြောပါတယ်။နှစ်လအတွင်းခံစားခွင့်လျှောက်ထားသူက36တန်းခွဲရှိနေပြီဖြစ်တာကြောင့်အမေရိကန်အလို့သမား164တန်းကျော်ရှိတဲ့အထက်က5ဦးမှခံစားခွင့်လျှောက်ထားသူက1ဦးမကရှိနေတယ်လို့ပြောပါတယ်။ဧပြီလထဲမှာအလို့လက်မဲ့နှုန်းက 14.9 ရာခိုင်နှုန်းရှိနေတယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတရားဝင်ထုတ်ပြန်ခဲ့ပေမဲ့လာမယ့်သတင်းပတ်တွေအတွင်းမှာတော့ဒီထက်ပိုပြီးများလာနိုင်ပြီး25ရာခိုင်နှုန်းအထိဖြစ်သွားနိုင်တယ်လို့ထရမ့်အစိုးရအဖွဲ့ထိပ်တန်းစည်းဝေးရေးတာဝန်ရှိသူတွေကပြောပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.24 kHz 12.13 ည9.40 kHz 9.13 9.51kilohertz 5805နဲ့ဒိုင်နမီတာ190 kilohertz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင်။
ဒ ျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။ Bangladesh နိုင်ငံတွေက Ranger ဒုက္ခသည်စခန်းတွေမှာပထမဆုံး COVID-19 ရောဂါကူးစက်မှုကိုတွေ့ရှိတာ။ဆိုရင်ထောက်ချပွဲအခြေအနေတရက်ကိုအစပြုလိုက်တာဖြစ်လို့နောက်ထပ်ရောဂါမပြန့်ပွားရေးအတွက် Bangladesh အစိုးရအနေနဲ့ပြင်ဆင်မှုတွေအလျင်မြန်လုပ်ပေးဖို့ Refugees International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Ranger ဒုက္ခသည်ကိုသိန်းနီးပါးရှိတဲ့အဲ့ဒီစခန်းတွေဟာနီးအောင်မြူကြီးတဲ့လူကြီးပို့ထူတတ်တယ်လို့ဆိုရလာတဲ့ကျန်းမာရေးနဲ့တန်ရှင်းမှုစနစ်အောက်မှာမကြမီလာရောက်မဲ့မုတ်တုံရသည်နဲ့ရည်ကြီးမှုတွေကြောင့် Virus အန္တရာယ်ကကြီးထွားလာမှာဖြစ်ကြောင်းလည်း Refugees International အဖွဲ့ရဲ့ဒုက္ခရေးဆိုင်ရာအကြီးအကဲရာရှိတက်ဒီယယ်ဆာလဗန်ကပြောပါတယ်။ Bangladesh အစိုးရအနေနဲ့ဒုက္ခသည်စခန်းတွေမှာတယ်လီဖုန်းလိုင်းတွေနဲ့ Internet line တွေပိတ်ထားတာကိုအများဆုံးဖွင့်ပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။အဆက်အသွယ်ဖွင့်ပေးတာကရောဂါတိုက်ဖျက်ရေးနဲ့တကူတန်ရှင်းပညာပေးနိုင်ဖို့အတွက်အရေးကြီးကြောင်းနဲ့ရိုဂျာလူမှုအဖွဲ့အစည်းတွေကိုလုပ်ပိုင်ခွင့်ပေးဖို့လိုကြောင်းလည်းသူကပြောပါတယ်။ Bangladesh အာဏာပိုင်တွေကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အတူကျန်းမာရေးသင်တန်းတွေတကူတန်ရှင်းပညာပေးလုပ်ငန်းတွေနဲ့တိကျခွဲခြားထားဖို့နေရာတွေထားရှိပေမဲ့အခုထက်အရှိန်မြင့်လုပ်ဖို့လိုတယ်လို့လည်း Sullivan ကပြောပါတယ်။ပင်လယ်ဒေ့ရှ်နိုင်ငံတဲ့ရိုဂျာဒုက္ခသည်တူနဲ့စကန်ပြပကလူတူကိုဗစ် -19 ကူးစက်ခံရကြောင်းကိုပင်လယ်ဒေ့ရှ်အစိုးရအရာရှိတူနဲ့ကုလသမဂ္ဂပြောခွင့်ရတော့ကစတာပရိနေကအတိအပြုပြောကြားထားတာပါ။တာမန်မျိုးကြီးတွေထက်လူတွေထူထပ်တဲ့ကော့ဆက်စားကဒုက္ခသည်စကန်တွေတဲ့ရောဂါကူးစက်မှုကြီးတွေဖြစ်ပေါ်လာနိုင်တာနဲ့ပတ်သက်ပြီးအကူအညီပေးရေးဝန်ထမ်းတွေကလည်းတတိပေးထားပါဗျ။2019ခုနှစ်ထဲမြန်မာစစ်တပ်ကအာဆာရိုဟင်ဂျာလက်နက်ကိုင်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ချိန်ကရိုဂျာသိမ်းတဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးခဲ့တာပါ။ရိုဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရကတော့လူမျိုးတော်တပ်ဖြတ်မှုဆိုင်ရာဆွဆွဲချက်ကိုနိုင်ငံကတရားရုံးမှာရင်ဆိုင်နေရချိန်မှာပဲဒုက္ခသည်တွေနေရပြရေးအစီအစဉ်တွေဆောင်ရွက်ထားကြောင်းပြောဆိုထားပြီးပြန်လည်လက်ခံမယ်လို့လည်းတတိပေးထားပါဗျခင်ဗျ။ဂျပန်နိုင်ငံမှာ COVID-19 ကာယရောဂါကြောင့်အရေးပေါ်အခြေအနေကြီးညာထားတာကိုနေရာဒေသအများစုမှာရုံသိမ်းလိုက်ပေမဲ့တိုကျိုနဲ့ဒေသတချို့မပါဝင်ပါဘူး။အသွာလာရေးပြန်လည်ဖွင့်လှစ်ဖို့အစီအစဉ်တွေပေါ်အစိုးရကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့ကအတည်ပြုပေးပြီးတဲ့နောက်ဒေသ48ခုထဲက39ခုမှာကျန်းသာပရိနစ်မှာအရေးပေါ်အခြေအနေရုံသိမ်းလိုက်တယ်လို့ဝန်ကြီးချုပ်ရှန်ဇွာဘေးကကြေညာခဲ့တာပါ။ရောဂါကူးစက်မှုနှုန်းကျဆင်းလာတဲ့နေရာအများစုမှာအခုလိုအရေးပေါ်အခြေအနေရုပ်သိမ်းလိုက်ပေမဲ့တိုကျိုအိုဆာကာဟိုကိုရိုနဲ့တခြားဒေသသုံးခုမှာတော့မေလ31ရက်နေ့အထိဒီအမိန့်ဆက်ရှိနေမှာဖြစ်ပါတယ်။ဝန်ကြီးချုပ်အာဘေကကိုဗစ် -19 ကူးစက်မှုမြင့်မားတဲ့တိုကျိုအိုဆာကာနဲ့တခြားဒေသ6ခုမှာအစောပိုင်းပြီးခဲ့တဲ့ဧပြီလ9ရက်နေ့ကလေးကရက်30အရေးပေါ်အခြေအနေကိုကြေညာထားခဲ့ပြီးဧပြီလမကုန်ခင်မှာတော့တနိုင်ငံလုံးကိုအရေးပေါ်အခြေအနေတိုးချက်ကြေညာခဲ့တာပါ။ဂျပန်နိုင်ငံမှာ COVID-19 ကူးစက်မှုပေါင်း 16,000 ကျော်နဲ့သေဆုံးသူ680ကျော်ရှိနေတာပါ။တရုတ်နဲ့ထိုင်ဝမ်တို့အကြတင်းမာမှုတွေရှိနေလို့အမားမခံနိုင်တဲ့အခြေအနေမှာရှိနေတဲ့ထိုင်ဝမ်ရေလက်ကြားချင်းချင်းတဲ့ American ဖြတ်သန်းမော USS McCampbell Minute ပေါ်တုံးလေးကဖြတ်မောင်းခဲ့ပါတယ်။ပက်ထိန်တုံတပ်ဖြတ်သန်းမော USS McCampbell ထိုင်ဝမ်ရေလက်ကြားကိုရောက်ရှိတဲ့အကြောင်းကို American Pacific ဒေသတပ်ဖွဲ့ရဲ့ Facebook မှာတပ်ပုံတင်ပြီးဖော်ပြခဲ့တာပါ။အင်ဒိုပစိဖိတ်ဒေသအတွင်းလက်ရှိလွတ်ဆောင်နေတဲ့စစ်စီရေးရဲ့အစိပ်ပိုင်းအနေနဲ့အခုလိုခုံပေါင်းခဲ့တာလို့လည်းအမေရိကန်ပစိဖိတ်ဒေသရေးတပ်ဖွဲ့ကပြောပါရယ်။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်ဖြတ်သန်းမော်ဟာထိုင်ဝမ်အနောက်ဘက်ကမ်းရိုးတန်းရဲ့တောင်ဘက်ကိုခုံပေါင်းခဲ့တာလို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ထိုင်ဝမ်နဲ့တရုတ်နိုင်ငံတို့အကြားတင်းမာမှုတွေကာလရှည်ကြာတအုံတွင်းတွင်ရှိနေကြတာပါ။တိကျလွတ်လပ်တဲ့ကိုပိုင်အစိုးရနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်အစိုးရကနိုင်ငံရဲ့အစိပ်အပိုင်းဖြစ်သတ်မှတ်ထားတာပါ။လွန်ခဲ့တဲ့နှစ်တွေထဲထိုင်ဝမ်အနာတရုတ်နိုင်ငံကရေချောင်းနဲ့လေချောင်းစီးရေးလေးချင်းမှုတွေတော်တော်များများလွတ်ဆောင်ခဲ့တယ်လို့ဒေသတွင်းအမေရိကန်တို့ရဲ့ရေတပ်စီးရေးလေးချင်းမှုတွေကလည်းမကြေမနက်ဖြစ်နေခဲ့ပါတယ်။မိုးကောင်ရေရှားပြဿနာကြုံနေရတဲ့ထိုင်းနိုင်ငံမှာဒီသတင်းမှာတဲ့စံသစ်တွေပေါ်လာတာနဲ့အတူဈေးပိုသက်သာတဲ့အိန္ဒိယနဲ့ဗီယက်နမ်စံတွေနဲ့လည်းအချိန်နဲ့ဈေးပြန်ခဲ့ရတာကြောင့် People Pokon စံစည်းတွေကျဆင်းခဲ့ပါတယ်။ပယ်စင်စံကျိုးကန်တော့ပါတဲ့ထိုင်းစံတန်းကိုပြည့်ရတဲ့သတင်းပတ်ပေါင်းစည်းအမေရိကန်ဒေါ်လာ915ကနေ946အတွင်းရှိရာကနေဒီတစ်ပတ်တည်းဒေါ်လာ480ကနေ485ပဲရှိတဲ့အတွက်ဒါဟာမလကုံနောက်ပိုင်းအနေဆုံးကျခဲ့တာဖြစ်ပါတယ်။ဒီလဈေးကွက်တဲ့စံသစ်တွေဝင်လာသလိုမိုးရွာမယ်လို့လည်းခန့်မှန်းကြတဲ့အတွက်စံပြက်လက်မှာကိုတိတ်မစိုးရင်ရတော့ဘူးလို့ဘန်ကောက်မြို့အခြေဆိုင်စံကုန်သည်တကူကပြောပါတယ်။စံတင်မှုအများဆုံးဖြစ်တဲ့အိန္ဒိယကစံအကျိုး900ကန်တော့ပါစံတန်းကိုဒီတဲ့ပါမှာအမေရိကန်ဒေါ်လာ380ကနေ385ပေါက်ခဲ့တဲ့အတွက်အောက်လအစောပိုင်းနောက်ပိုင်းဈေးအမြင့်ဆုံးရောက်ခဲ့တာပါ။ထိုင်းနဲ့ဗီယက်နမ်ထူတဲ့ဆိုင်အိန္ဒိယဆန်ကဈေးသက်သာတဲ့အတွက်မနစ်ကထက်ရောင်းဝတက်လာတယ်လို့အိန္ဒိယဆန်ကုန်သည်ကြီးများအသင်းဥက္ကဋ္ဌ PV Krishna Rao ကပြောပါတယ်။အားရကန်တော့ဆန်ဂျိုးပါဗီယက်နမ်ဆန်တန်ကတော့အမေရိကန်ဒေါ်လာ450ကနေ460အတွင်းပေါက်ဈေးရှိခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ဆန်လုံလောက်ရှိစေဖို့ဗီယက်နမ်အစိုးရကပြပဆန်တင်ပို့ရာကိုမလကစာပေးပိတ်ပင်ထားခဲ့ပေမဲ့မီလာရဲမှာတော့ပြပဆန်တင်ပို့မှုကိုအပြည့်အဝပြန်လည်ခွင့်ပြုခဲ့ပါရယ်ခင်ဗျာ တော့ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းပွားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးဟာအပြင်ထွက်လေကိုယ်ကိုခန္ဓာကိုယ်ပေါ်ကနေတဆင့်အိမ်ကိုယ်ယောဂါပိုးတွေပါလာနိုင်ချေပိုများတဲ့ပိုးဖြစ်တာကြောင့်ဖြစ်နိုင်ရင်အိမ်ထဲမှာပဲနေဖို့ Britain အရှေ့တောင်ပိုင်း Essex နဲ့ South End University Hospital ဆေးရုံကြီးအရေးပေါ်ဌာနကတာဝန်ခံဒေါက်တာအလိမဝင်းသိန်းက Britain နိုင်ငံမှာလူနာတွေကိုကုသပေးနေတဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးထပ်မံသတိပေးလိုက်ပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်ပြီး Britain နိုင်ငံကဆေးရုံတွေမှာဘာတွေလုပ်နေလဲဆိုတာကိုဒေါက်တာအလိမဝင်းသိန်းကို Skype ကနေဆက်သွယ်မေးမြန်းထားပါတယ်။ကျွန်မခင်မျိုးသက်ပါ
အခုအချိန်ကဒီ COVID-19 ရောဂါတွေပေါ့နော်ဟိုနိုင်ငံတိုင်းမှာဟိုဒါနဲ့ပတ်သက်ပြီးတော့အသေးအံလုပ်နေရတဲ့အချိန်မှာ Britain ကဆေးဥမှာဘာတွေလုပ်နေလဲဆိုတာပြောပြပေးပါဒီအရေးပေါ်လူနာရောက်လာလို့ရှင်ပေါ့နော
်ဒီ COVID ရောဂါစဖြစ်တဲ့အချိန် March လအလယ်လောက်ကလေးကနှစ်ပိုင်းခွဲလိုက်ပါတယ် Hot area နဲ့ Cold area လို့ခေါ်ပါတယ်ဆို Hot area ကိုလာတဲ့လူတွေကတော့ ambulance ကနေခေါ်လာကြတာများပါတယ် ambulance ကခေါ်လာလို့ရှိရင်သူတို့ကဟိုအဖျားရှိမယ် fever ပေါ့နော်အဲဒါမှမဟုတ်လို့ရှိရင်ဟိုချောင်းတွေတအားဆိုးမယ်အဲအသက်ရှူကျက်မယ်နောက်ပြီးတော့လေပင်းနာတာပေါ့နော်နောက်ပြီးတော့တခြားဥစ္စာပေါ့နှာရည်တအားကျနေတာတို့အဲ့လိုမျိုးအသက်ရှူနေဆိုင်နေအဲ့လိုမျိုး symptom တွေရှိတဲ့လူတွေကိုအဲ့ဒါတွေက ambulance တွေကအိမ်ကနေခေါ်လာတာပေါ့နော်ခေါ်လာလို့ရှိရင်အဲ့ဒါအဲ့သူတို့ကိုဆိုရင် hot နေရာမှာထားပါတယ
်ဟုတ်ပါ hot ရယ်ကိုယ်ရယ်နေရာနှစ်ခုခွဲထားတာပေါ့နော
်ခွဲထားပါတယ် hot နေရာ hot နေရာနဲ့ကိုယ်နေရာကိုတတ်တတ်အကုန်လုံးကို wall လို့ကာပြီးတော့ခွဲလိုက်ရတာပေါ့ဘာလို့လဲဆိုတော့ကိုယ်နေရာမှာရှိတဲ့လူတွေကဒီလို symptom တွေမရှိတဲ့လူကိုကိုယ်နေရာကိုပို့တာပါကိုနေရာမှာဆိုရောချော်လဲတာလောက်လည်းဖြစ်နိုင်တယ်။ဒါမှမဟုတ်ရင်တခြားပုံဟိုခါအတဲရတာလည်းဖြစ်နိုင်တယ်။ဖြစ်နိုင်တယ်ခုနကစင်တန်နေမရှိတဲ့လူကိုနေရာမှာထားတာ
။အော်ဟော့နေရာကိုဟိုဒီပေါ့နော်လူနာတွေကိုပို့ပြီးဆိုလို့ညဒီလူနာတွေကိုပထမဆုံးဘယ်လိုစပြီးတော့ပြုစုပေးပါလဲ။နည်းနည်းပြောပြပေးပါ
။လူနာရောက်လာပြီးဆိုတာနဲ့သူတို့ကအရန်ယောဂအခြေအနေဆိုးနေတယ်ဥပမာအောက်ဆီဂျင်အရန်နည်းနေတယ်ဟိုအသက်ရှူတအားကျက်နေတယ်လို့ဆိုရင်ကျမတို့ကကြိုသိပါတယ်ဆိုအမ်ဘူလန့်စမားကဟိုပေါ့ red phone လို့ခေါ်ပါတယ် emergency phone ပေါ့နော်လှမ်းပြီးတော့ခေါ်တာပေါ့ခေါ်ပြီးတော့သူကဘာတွေဖြစ်နေတယ်ပေါ့ blood pressure တို့အဲ့လိုပေါ့ heart rate တို့အဲအောက်ဆီဂျင်တို့ပြောပြလို့ရှိလို့ရှိရင်ကျမတို့ကအဲ့ဒီလူနာကတော်တော်ဆိုးတယ်အဲ့ဒါဆိုရှင်အသေးအတန်နေရာမှာကြည့်မယ်ပေါ့နော်အဲ့ဒါဆို resuscitation area လို့ခေါ်ပါတယ်ဆိုအသေးအတန်နေရာမှာကြည့်တဲ့လူကိုဆိုးတဲ့လူတွေကြည့်ရတယ်အသေးအတန်နေရာမှာမဟုတ်တဲ့လူတော့ပုံမှန် hot နေရာမှာပဲကြည့်တာပေါ့ကျမတို့ကတော့လူနာစပြီးတော့ရောက်ကြတဲ့ဟို blood သွေးဖောက်တယ် chest x-ray ပုံမှန်ရိုက်ပါတယ်လူနာအိမ်မှာလဲစောင့်ရှောက်မဲ့လူရှိတယ်ပေါ့နော်အဲ့လို blood test တွေ chest x-ray တွေကကောင်းတယ်အောက်ဆီဂျင် level ကကောင်းတယ်ဆိုရင် antibiotic ပေးပြီးတော့ပြန်လွတ်ပါတယ်မကောင်းလူနာကဆိုလို့ရှိရင်တော့ဆေးရုံမှာတင်ပါတယ်ဆေးရုံတင်ရင်တော့ medical team ကိုပဲကျမတို့ကလွှဲလိုက်တာပေါ့တန်းပြီးတော့ medical team ကသူတို့ medical ward က covid ward လို့ခေါ်ပါတယ်ဆိုရင်အဲ့လိုမျိုးလူနာတွေကို covid ward ကိုခေါ်သွားပါတယ်အဲ့လိုမတော်ခင်မှာဆွတ်ပြူပါတယ်အရင်နှာခေါင်းနဲ့ပါးစပ်သေးကိုဆွတ်ပြူပါတယ
်အခုလူနာတယောက်ရောက်လာပြီဆိုရင်ဒီလူနာကိုဗစ်ယောဂါပိုယောဂါဖြစ်နေတာမဖြစ်နေလားဘယ်လိုလုပ်သိပါလဲပြောပြပေးပါ
အတိအကျဘယ်လိုမှမသိနိုင်သေးပါဘူးဟိုပေါ့ဆွတ်ပြူစမ်းမထွက်မချင်းနောက်ပြီးတော့ဒီအခုတော့ကျမတို့သိနိုင်တာတခုကတော့လူနာရောက်ရောက်ချင်း chest x-ray ရိုက်လိုက်လို့ရှိရင် chest x-ray က sign နေရအခု covid sign လို့ဆိုခေါ်ပါတယ်ကြည့်လိုက်တာနဲ့ဟိုကျမတို့သိပါတယ်ကျမတို့ဆေးရုံမှာဆိုရင် radiologist က24နာရီဆင်းသူတို့ duty နဲ့ဆင်းရပါတယ် radiologist ကအဲ့ဒီဥစ္စာကို chest x-ray ကို report လုပ်ပေးပါတယ်ဒါပေမဲ့အဲ့ပေါ် chest x-ray ကြည့်လိုက်လို့ရှိရင်ကျမတို့ diagnosis ကိုတော်တော်မှန်းလို့ရနေပါပြီမနာဘရဘလတ်ပရက်ဆာပုံမှာလည်းမူတည်ပါတယ
်ဘလတ်ပရက်ဆာပုံမှာမူတည်ရဆိုတာဘာပြောရပါလဲ
အဲ့ဘလတ်ပရက်ဆာမှာအဲ့ဘလတ်မှာ abnormality တွေပြပါတယ်ကိုဗစ်ရှိတဲ့လူနာလူကိုပီးနီးယားလို့ခေါ်ပါတယ်အဲ့ဒါကို one of the blood counter နည်းလို့ရှိလို့ရှိရင်အဲ့ဒါဟာကိုဗစ်ဖြစ်ဖို့ chance အရင်များပါတယ်ဒါပေမဲ့အခုအချိန်မှာတော့ဘသူပဲဖြစ်ဖြစ်ချောင်းဆိုးနေတယ် temperature ရှိနေတယ်အသက်ရှူကျန်နေတယ်ဆိုလို့ရှိရင်တော့more than 90% ကိုဖြစ်ပါပဲ chest x-ray ကကျွန်တော်တို့စီမှာ within 5 minute လောက်တွင်မှာရပါတယ် chest x-ray ကြည့်လိုက်လို့ရှိရင် diagnosis ရပါပြီ
ဆိုတော့ဒီ covid luna နော်ဟိုတည်ကြပြီဆိုလို့ရှိရင်ဒီ luna ကိုဘာလုပ်ပါလဲစပြပေးပ
ါ luna ကဟိုပေါ့နော်အောက်ဆီဂျင်လိုနေကြတာများပါတယ်အဲ့လိုဆိုရင်အောက်ဆီဂျင်လိုရင်အောက်ဆီဂျင်ပေးတယ်ပေါ့နော်ဟိုပေါ့ကဲပြန်နိုင်တဲ့ luna ကြလို့ရှိရင်လည်း antibiotic ပေးပြီးတော့ပေါ့မပြန်နိုင်တဲ့ luna ကိုတော့အဲ့လိုပေါ့အဲ့ဒီ luna ကintensive care ကိုသွားရမယ် luna လားရိုးရိုး medical ward ထဲမှာပဲနေနိုင်သလားဆိုတော့အဲ့ဒီအချိန်မှာ decide လုပ်ရပါတယ်ပေါ့ကျွန်မခုနကပြောပြတဲ့ resuscitation gun ထဲမှာရှိနေတဲ့ luna ကတော့အရန်ကိုဆိုးရွားနေတယ်ဆိုရင်အသက်ရှူဆက်တက်မလားဆိုတာကိုဆုံးဖြတ်ရပါတယ်အဲ့ဒီခါကျလို့ရှိရင်ကျမတို့က intensivist တွေကိုခေါ်ပါတယ် intensivist တွေကလာကြည့်တယ်သူတို့ဆုံးဖြတ်ပါတယ်အဲ့ပုံမှာသူတို့ decide လုပ်တဲ့ factor တွေကတော့အများကြီးရှိပါတယ်အဲ့ဒီပုံမှာ multi ပြီးတော့သူတို့ဟိုလေကြောင်းတွေကိုကျုပ်ထဲမလားပြီးလို့ရှိရင်အသက်ရှူဆက်နဲ့ဆက်မလားဆိုတာကိုအဲ့မှာICU ကစပယ်ရှယ်လစ်တွေကဆုံးဖြတ်ပြီးတော့သူတို့လုပ်ပါတယ်တခါရေ
ဒီကိုဗစ်ပြဿနာပေါ့နော်အခုတကဘာလုံးမှာခံစားနေရတယ်မြန်မာနိုင်ငံကလူတွေပေါ့နော်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဗားရီများတတိထားတဲ့နည်းနည်းပြောပြပေးပ
ါမပေါ်ကြဖို့လိုပါတယ်အိမ်ထဲအသက်ကြီးတဲ့လူတွေအိမ်ထဲမှာပဲနေနေပါတယ်နောက်ပြီးတော့ဒီရောဂါကူးပုံကကြတော့4 mile လို့ခေါ်ပါတယ်ကိုကိုမှာပါလာတာဟုတ်အဲ့တော့ပါလာတာဆိုတော့ကိုအပြင်ထွက်လေကိုအိမ်ကိုတည်လာလေပဲဒီရောဂါကြောင့်ဘယ်သူမှတေချာမသိသေးပါဘူးအခုတိတိအဲ့တော့တန်နိုင်သမျှတော့အပြင်မထွက်တာအကောင်းဆုံးပါပဲ
အခုလုံးစီကြပြည့်တဲ့အတွက်ဒေါက်တာလိမ္မာဝင်းသိန်းကိုအားကြီးချစ်စွတ်တင်ပါတယ
်အကုန်လုံးဘေးကင်းပါစေလို့ဆုတောင်းပါတယ
်ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအသွားအလာတွေပြိပင်ထားတာကြောင့်အင်ဒိုနီးရှားပြည်သူတို့အလုံးလမဲ့ဖြစ်ကြရပါတယ်အဲ့ဒီလိုအလုံးပြုတ်သွားသူတွေခံစားစေဖို့အင်ဒိုနီးရှားအစိုးရကစံအခမဲ့ဝေငါပေးနေပါတယ်ကမ္ဘာပြည်ရဲ့ဆန်တွေကို ATM ဆက်ကငွေထုတ်ပေးသလိုမျိုးဆန်ကိုချိန်ပြီးထုတ်ပေးတဲ့ဆက်နဲ့ပေးဝင်နေတာဖြစ်ပါတယ်။ Rider 3တရက်ကိုပြောပြပါမယ်ခင်ဗျ။အစိုးရကထောက်ပံ့ပေးတဲ့အခမဲ့ဆန်ကြောင့်တက်တရာရသူတွေရဲ့ Linda Shafri တယောက်လည်းပါပါတယ်။သူကသူယောက်ျားပါအလုပ်ပြုတ်ခဲ့တာပါ။ Linda မှာကိုဝင်ကလည်း3လရှိနေတာပါ။အခုတော့မြို့တော်ဂျကာတာအပြင်ပဲဒီပေါ့ခ်အရက်ကအင်ဒိုနီးရှားစစ်တပ်စခန်းတစ်ခုထဲဆန်ဝေတဲ့နေရာမှာတန်းစီရင်သူ့လက်ကိုစောင့်နေပါတယ်။နှကောင်းစီကိုစီးပြီးလူချင်းခခွာခွာနဲ့စိတ်ရှိရှိစောင့်ပြီးတဲ့နောက်မှာတော့သူဒီနေ့စံ1ကီလိုပဲရခဲ့ပါတယ
်။အခုယူကခန်းကမိုင်းကနပဲဟာကပါဒေကန်တော်ဆိုင်ကနပဲဟာကဆိုမီကနပဲ
။ကျမယောက်ျားကကျမပါ။ရောချင်းဝင်ပြပဲအလုတ်ကထုတ်ခံရတာပါ။အခုရတဲ့စံကနေပြီမဲ့လို့ဒီလိုအခြေအနေမှာတိတ်ကိုတမှုရှိပါတယ်လို့ပြောပါတယ်။ COVID-19 တန်ကိုတုံ့ပြန်နေရတဲ့တခြားနိုင်ငံတွေလိုပဲအင်ဒိုနီးရှားနိုင်ငံကလည်းမှတ်လာတဲ့အမေရိကန်ဒေါ်လာ 24.9 ဘီလီယံပမာဏရှိတဲ့စီးပွားရေးနှုန်းထားရေးစီမံကိန်းတစ်ရပ်ကိုထုတ်ပြန်ခဲ့ပါတယ်။အင်တောင်စုပေါင်း10သန်းအတွက်လူမှုဖူလုံရေးကန်စားခွင့်တွေထောက်ပံ့ပေးဖို့စားစရာတွေကူညီဖို့နဲ့ SMB တာနဲ့အခွန်လျှော့ချပေးတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။အလကားဝေတဲ့စံကိုရယူနိုင်သူတွေကတော့နေစားလုပ်သားတွေ၊လှုပ်လှုပ်လှုပ်သွားရသူတွေ၊အိမ်ပိုင်မရှိသူတွေနဲ့စည်ရန်နွမ်းပါမှုအစီအောက်ကိုရောက်နေသူတွေဖြစ်ပါတယ်
။သဟာရီတုခိတမွာကန်သာတု
ဒီတိုင်းကျွန်တော်တို့လူ1000စာအတွက်စံတဒံခွဲလောက်ပြင်ထားပါတယ်။တစ်လစာအတွက်ဆိုရင်တွက်တာကြည့်ပါဗျာ။ဒီလိုပဲကျွန်တော်တို့နေတိုင်းမနာတိုင်းလှုပ်သွားမှာပါ။ရုပ်ပရက်တောင်မချမ်းပဲမရမနာလှုပ်သွားမှာပါ။လို့အင်ဒိုနီးရှားစစ်တပ်အရာရှိတယောက်ကပြောပါတယ်။အင်ဒိုနီးရှားစစ်တပ်နဲ့စပ်ပြေးဝင်ကြီးဌာနကတာဝန်ရှိသူတွေကအခမဲ့ဆန်ရမဲ့စီးရင်ဝင်သူတွေကိုဆန် ATM ကတ်တွေထုတ်ပေးသွားမယ်လို့ပြောပါတယ်။အဲဒီကတ်နဲ့ဆန်ထုတ်ပေးတဲ့ဆက်ရှိရာကိုသွားပြီးထုတ်နိုင်တယ်လို့ဆန်ထုတ်သူတွေလည်း social distancing အကြောင်းကိုလက်တွေ့သိကြရရပါတယ်
။ဘာသာတူပါပါ။ membantu masyarakat yang terdampak
ဒီ season ကထိခိုက်ကံစားနေရတဲ့သူတွေကိုအကူအညီပေးဖို့ရည်ရွယ်တယ်လို့ပဲဒုတိယချက်အနေနဲ့ကလည်းလူချင်းခက်ခွာခွာနေတာဘလောက်အရေးကြီးတယ်လဲဆိုတာကိုလူတွေနားလည်နိုင်စေပါတယ်လို့ပြောသွားတာပါ COVID-19 ရောဂါတန်းကြောင့်ကူးစက်မှု1000ကျွဲလောက်နဲ့သေဆုံးသူ1000နီးပါးရှိလို့အင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြင်ပအရှေ့အာရှဒေသမှာအထူးအပြောက်အများဆုံးနိုင်ငံဖြစ်ပါတယ်ရောဂါကူးစက်မှုကျဆင်းနေတဲ့ဆိုရဲရလဒ်တွေကမီးယာပတိညာနဲ့ရှင်းရှင်းလင်းလင်းမရှိသေးပေမဲ့မြို့တော်ဂျကာတာအစိုးရကတော့ကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့ဆန္ဒပြပြနေပါတယ် အင်ဒိုနီးရှားဗန္ဒိုင်းဝန်ကြီးရှရီမူလီယာနီအင်ဒရာဝတီကတော့လူငယ်တဲ့၆ပတ်တည်းလူနှသန်းအလုံးမရှိဖြစ်သွားရတာနဲ့အတူတိုက်ပီရဲ့စင်ရဲနော်ပါမှုတက်ဖြည့်ရေးအစီအစဉ်ကို10နှစ်လောက်နောက်ကျသွားစေရတယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ရဲမထုံးပါ
ထိုင်းနိုင်ငံဘန်ကောက်မြို့ကစားတောက်ဆိုင်တစ်ခုထဲမှာလူတွေတယောက်နဲ့တယောက်ခက်ခွာခွာထိုင်အောင်ဆိုပြီးပန်ဒါဝတ်ဝန်ရုပ်တွေကိုအသုံးပြုထားတဲ့အကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ပြောပြပေးမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါစားတောက်ဆိုင်တစ်ခုမှာပန်ဒါဝတ်ဝန်ရုပ်တွေနဲ့ထိုင်ပြီးစားတာမျိုးကိုစိတ်ကူးကြည့်ဘူးကြပါသလားထိုင်းနိုင်ငံဘန်ကောက်မြို့က Mason Saigon ဆိုတဲ့ VNL စားတောက်ဆိုင်ကတော့အဲ့လိုပန်ဒါဝတ်ဝန်ရုပ်တွေနဲ့အတူထိုင်စားလို့ရအောင်လုပ်ထားပါတယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာတယ်မဖြစ်ရအောင်ဆိုပြီးချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုအစိုးရကဖြေလျှော့ပေးလိုက်တာကြောင့်အခုဆိုရင်စားသောက်ဆိုင်တွေပြန်ဖွင့်လာနေပြီဖြစ်ပါတယ်။ဒါကြောင့်လူတွေတယောက်နဲ့တယောက်ကပ်ပြီးတော့မဟုတ်ပဲခက်ခွာခွာထိုင်းနိုင်အောင်အဲ့လိုပန်ဒါဝတ်ဝန်ရုပ်တွေကိုဆိုင်ကထားထားတာဖြစ်ပါတယ်။ဒီဆိုင်မှာလာစားတဲ့ဘန်ကောက်မြို့ခံဆော်ဝက်ချိုင်ဖုတ်ကတော့
ก็รู้สึกดีนะครับรู้สึกว่าถ้าเกิดเรามานั่งทานที่ร้านคนเดียวอย่างเงี้ยครับก็รู้สึกว่ามีน้องมี
ก็มาเลยอุลุงก็วนสูงนี้อยู่ท่าๆได้ด้วยเตียวแท้ถ่ายซ้าเนี่ยได้ส่วนที่จะคันซ้าจะมีช่อตัวได้ลูกพลาสติกบันจีกาท่าได้ด้วยเลยดีไซน์มาถ่ายซ้าได้ปูพี่แล้วเบเกนได้ลูกคันซ้าอ่ะครับ
အချိန်တော်ကြာအိမ်ထဲမှာနေပြီးတဲ့နောက်အဖေမပါပဲတယောက်တည်းဆိုင်မှာလာစားရတဲ့သူတွေအတွက်ပိုးပြီးထီးကြံနိုင်ပေမဲ့အခုလိုပန်းတာရုပ်လေးတွေထားလိုက်တဲ့အတွက်ဒီနေ့ကတယောက်တည်းလာစားတဲ့သူတွေအတွက်လည်းအဆင်ပြေစေတယ်လို့စားတော့ဆိုင်ပိုင်းရှင်နဝရိုချနာဖန်ကွန်းကပြောပါတယ
်จริงๆก่อนหน้านี้เนี่ยก่อนที่จะผ่อนคลายมาตรการถ้าเกิดสมมุติว่าคน
กินจะดีที่ช่วยไล่ไปဖြစ်ပြီးမယ်လေတက်မှတ်ထားတာတွေကရှိနေပါသေးတယ်ဆိုင်ကိုတယောက်ထဲလာတဲ့သူဆိုရင်စပွဲတလုံးခုတစ်ခုเนี่ยတယောက်ထဲထိုင်ရမှာပါဒီတော့ဒါကကျွန်တော်အတွက်တမျိုးကြီးဖြစ်နေပါတယ်ဒါကြောင့်ဝတ်ဝတ်ရှင်လူတွေကိုထားဖို့စိတ်ကူးရနေတာပါပန္နာလေးတွေကလည်းချက်စရာကောင်းပြီးဒါကအာရှရဲ့အမှတ်တင်ကြီးတာတစ်ခုဖြစ်ပါတယ်ကျွန်တော်တို့ဆိုင်ကလည်း VNM ဆိုင်ဆိုတော့အာရှဆိုင်ပါဒါကြောင့်ကျွန်တော်ကအာရှကိုပူဇော်ပြုတဲ့အရာတစ်ခုကိုသုံးရတာပ
ါတယောက်နဲ့တယောက်ခက်ခွာခွာထိုင်ရမယ်ဆိုတဲ့ညွန်ကြားချက်အရစားသုံးသူတွေအနေနဲ့အတူတူထိုင်စားတယ်ဆိုရင်ညနေချင်းဆိုင်မထိုင်ပဲတစ်စောင်းကန့်လန့်ပြထိုင်ရမှာဖြစ်ပြီးပန္နဝဝန်ရုပ်တွေကကိုယ့်ရဲ့ရှိညနေချင်းဆိုင်နဲ့ဘေးကုန်းတွေမှာနေရာယူထားတာဖြစ်လို့ဆိုင်မှာလာစားတဲ့သူတွေအတွက်လည်းထိုင်ရတာအဆင်ပြေစေတယ်လို့ 3Pond Server Current ကပြောပါတယ်
พอเห็นแล้วก็เข้าใจค่ะว่าเขาคงตั้งใจให้เรารู้สึกว่า
ถ้าก็ก้าวมาเลยบาลุเลยสรเอาจม้าใส่ในกูဝင်လာတာเนี่ยလူတွေနဲ့ခက်ခွာခွာဘယ်လိုထိုင်ရမလဲဆိုတာကိုလုံနိုင်ပါတယ်တချို့ဆိုင်တွေမှာဆိုရင်လူတွေကဘယ်နာထိုင်ရမှန်းမသိပဲねနောက်ဆုံးမှာတယောက်နဲ့တယောက်ပူပူကက်ကက်တွေထိုင်မိပြီးတော့အဲ့ဆိုင်တွေထက်စာရင်တော့ထိုင်ရတာပိုအဆင်ပြေပြီးတော့လွဲပါတယ်
ထိုင်းနိုင်ငံမှာ virus ပိုးကူးစက်သူတွေရောကြလာနေပုံရပါမယ်လေထိုင်းဆိုရကတော့လူတွေကိုနှကောင်းစည်းတွေတက်ကြဖို့တကိုယ်ရည်တန်ရှင်းရေးဂရုစိုက်လှုပ်ဆောင်ကြဖို့နဲ့တယောက်နဲ့တယောက်ခက်ခော်ခွာနေတာတွေဆက်လုပ်ကြဖို့ဆက်ပြီးတော့တိုက်တွန်းနေပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်တန်အကြီးအကျယ်ခန်းစားခဲ့ရတဲ့အီတလီနိုင်ငံမှာစီးပွားရေးပြန်လည်ဖွင့်လှစ်လာတာနဲ့အတူအများပြည်သူသုံးသေယူပို့ဆောင်ရေးအစားစပိန်တွေပို့သုံးလာနိုင်အောင်ဆောင်ရွက်လာတဲ့အကြောင်းပြောပြပါမယ် VOA သတင်းတောက်အရက်ရှ်အာရာဘာစရီရဲ့သတင်းဆောင်ပါကိုနားဆင်ကြရအောင်ပါရှင်။ကျမတင်ကီထိုက်ပါ။ကိုဗစ် -19 ဖြစ်နေတဲ့ကာလမှာအများဆုံးသေယူပို့ဆောင်ရေးကိုရှောင်နိုင်ဖို့အတွက်ရောမမြို့တော်မှာ150ကီလိုမီတာအရှိအရေးပေါ်စပိန်လန်ခင်းနေကြပါတယ်။
Noi siamo contentissimi.
စပိန်လန်တောင်းနေတာနှစ်နှစ်ချီကြာခဲ့ပါပြီတဲ့။စပိန်စီသူတွေကိုအလေးထားဖို့လှုပ်ရှားဆောင်ရွက်ခဲ့ကြတယ်လို့ပြောသူကတော့ Save the Cyclists အဖွဲ့ရဲ့ခေါင်းဆောင်အာဇီနာဖဇာနိုဖြစ်ပါတယ်။ရောမမြို့တော်မှာအရင်ကလည်းစပိန်လန်းတွေရှိခဲ့ပါတယ်။ဒါပေမဲ့တစ်ဆက်တစ်ဆက်တည်းမဟုတ်ဘဲတခြားရင်အသွားလာတွေနဲ့စပိန်စီသူတွေရောနေတာပါ။ Petro Kela Berriza ကတော့ရောမမြို့တော်တည်ယူပို့ဆောင်ရေးဆိုင်ရာတာဝန်ခံဖြစ်ပါတယ
် Sono quindi dei percorsi delle realizzazioni
ရှင်ကျော်ကိုဖြတ်ကူးနိုင်ဖို့အပါအဝင်ရှင်းလင်းလွယ်ကူပြီးဘေးကင်းတဲ့အရေးပေါ်စပိန်လန်းတွေခင်းနေတာဖြစ်တဲ့အကြောင်းပြောသွားတာပါစပိန်လန်းတစ်တွေဖော်ရတာကလည်းအကန့်အသတ်နဲ့ပဲလုပ်နိုင်တာပါတည်ယူပို့ဆောင်ရေးဆိုင်ရာတာဝန်ခံ Petro Kela Berriza ကအခုလိုရှင်းပြပါတယ်
soprattutto per quello che riguarda le intersezioni
လူသွားလွှမ်းတွေကိုရွှေ့လို့မရပါဘူးတဲ့ဒါကရေရှည်စီမံကိန်းဖြစ်ပြီးလက်ရှိအရေးပေါ်စီမံကိန်းနဲ့ဆက်လက်အကောင့်ထဲပို့သွားဖို့ဖြစ်ပြီးဒီစီမံကိန်းပြီးသွားချိန်မှာထပ်ပြီးအဆင့်မြင့်တည်ဆောက်မှာပါတဲ့စပိန်စီးသူတွေကတော့ကားတွေကိုရှောင်နိုင်ဖို့တတ်တတ်မှတ်မှတ်စပိန်လန်းတွေလိုချင်ကြပါတယ် ရောမမျိုးကစပိန်စီသမားတဦးဖြစ်တဲ့အလက်ဇန်ဒရိုမာခီနီကအခုလိုပြောပါတယ်
Purtroppo Roma è una città molto
antica. Roma ka Shihao myo do phit par de. Spain land twe tatat ma ma phaw pe bu ka ma lwe ba bu de. Akhu lo Spain land twe ko si pyan tauk pe da ko ka be taip pi lo a yee ba de lou saung che ba lu pyo twa da ba. Italy naingan Roma myo ro ma a mya pi tu te yu po saung yi a thong pyu da ko kat pe ma phit khin a chin ga ne shin yin thaw wa ni ba law ta khwin pyu tha ba de.အခုအရေးပေါ်စပိန်လန်ကတော့ပြည်သူတွေအတွက်ရွေးချယ်စရာနီလန်တစ်ခုလို့လဲအာနာပိုင်တို့ကပြောပါတယ်။ကျမသင်္ကေတထိုက်ပါ
။အခုဆက်လက်ပြီးကမ္ဘာမီဒီယာတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရေးသားချက်တချို့ကိုမူရင်းအပေါ်မှာပြက်ပြောပြလိုပါတယ်။အိန္ဒိယရဲ့ရခိုင်ပြည်နာမြန်မာအစုတော်ပုံထဲမှာမပါဝင်မပတ်သက်ရေးဆိုတဲ့ကောင်းစဉ်နဲ့ဆူဗီယာဘူမိခေဆောင်မကို thequint.com မှာဖတ်ရပါတယ်။အိန္ဒိယဟာ3လင်္ကာကတမီခွတ်ထွေးရေးလှုပ်ရှားမှုကိုထောက်ခံအပ်ပြီးခဲ့လို့ရာဂျစ်ဂန္ဒီရဲ့စစ်ဘက်စွန်စားရေးဝါဒကြားဆုံးသွားခဲ့တယ်လို့စာရေးပါတယ်။ရာဂျစ်ရဲ့အမေအင်ဒရာဂန္ဒီရဲ့ညွန်ကြားမှုအရအိန္ဒိယထောက်ခံရေးကဖန်တီးထားတဲ့ကြားကိုထိမှုကြိုပမ်းရင်းအိန္ဒိယငြိမ်းချမ်းရေးထိမ့်သိမ့်မှုတပ်ဖွဲ့အထိနာခဲ့ရပါတယ်။1985တုန်းကလည်းအင်ဒရာဂန္ဒီဟာသူ့ရဲ့မိတ်ဆွေကြီးမူဂျီဘူရာမန်လုတ်ကြံခံရတဲ့ကိစ္စမှာတာဝန်မကျင်းတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုဒဏ်ခတ်တဲ့အနေနဲ့စစ်တကောင်တောင်းတနေတာကချက်မာမာမာထရီပူရီတို့ရဲ့ရှန်တီဘာဟိနီသဘုံတွေကိုထောက်ခံအပ်ပေးခဲ့ပါသလား။နောက်20အကြံမှာတော့ချိတ်ခါစီနာအစိုးရနဲ့ရှန်တီဘာဟိနီတို့သဘောတူညီမှုရလို့စူပူတောင်းကြမှုဒီကုန်းချုပ်သွားတယ်လို့ဆိုပါတယ်။ဗုဒ္ဓဘာသာနဲ့ဟိန္ဒူလူမျိုးစုတွေနေထိုင်တဲ့အဲ့ဒီဒေသတွေကိုအခုခါဘင်္ဂလားဒေ့ရှ်စစ်တပ်ကမွတ်စလင်တွေအခြေချနေထိုင်ဖို့တွန်းပို့နေစေဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယကတော့ဒီကိစ္စမှာဆူဒန်ဆိုင်သူလို့နေခဲ့ပါသလား။တက်မတော်ကြီးစိုးနေတဲ့မြန်မာအစိုးရကလည်းအိန္ဒိယရဲ့ကလဒန်ဘက်ဆုံစီမံကိန်းကိုအဆုံးချပြီးအေးရခိုင်တပ်ဖွဲ့ကိုထိုးစစ်ဆင်ရမှာအိန္ဒိယအစိုးရပါဝင်ပတ်သက်လာအောင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒေါ်လာ3500နီးပါးလောက်တန်တဲ့ကလဒန်စီမံကိန်းဟာရခိုင်ပြည်နယ်စစ်တွေစိတ်ကန်းကတဆင့်ပင်လယ်ပြင်နဲ့မြေကြောင်းဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့မြန်မာတရက်ကိစ္စကိုခရုတကောင်ရဲ့အသွာတူနိုင်လှုပ်ဆောင်နေတာသာဖြစ်ပြီးသူတို့စိတ်ကန်းကိုမွန်းမှန်ပြီးဒေါ်ဒန်မြစ်ကတဆင်မီဇိုရမ်ပြည်နယ်နဲ့ဆက်ဆက်ဖို့ရည်ရွယ်ပေမဲ့မကြသေးမီကအေးအေးရခိုင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဆင်းမတွန့်နိုင်ဖြစ်နေရပါတယ်တဲ့အိန္ဒိယစစ်တပ်ဟာမြန်မာစစ်တပ်ရဲ့မြစ်တာရခံချက်အရမီဇိုရမ်ပြည်နယ်တောင်ပိုင်းကအေးအေးရခိုင်တပ်ဗုံတွေရဲ့စခန်းတွေကိုပြီးခဲ့တဲ့နွေရာသီတုန်းက Operation Sunrise နေထွက်စစ်စင်ရေးဆိုတဲ့နာမည်နဲ့ထိုးစစ်ဆင်ခဲ့ပါတယ်တဲ့အိမ်မှာပဲအေးအေးသဘုံတွေဟာကလဒန်စီမံကိန်းအတွက်လှုပ်ဆောင်နေတဲ့အိန္ဒိယကွန်ထရက်တာတွေကိုစတင်ပြစ်မှတ်ထားလာတယ်လို့ဆိုပါတယ်။အေးအေးပြောခွင့်ရကတော့သူတို့ကိုတရုတ်ကအစီအမံပြုပေမဲ့အိန္ဒိယကအစီအမံမပြုဘူးလို့မီဒီယာတွေကပြောကြောင်းရေးသားထားပါတယ်။ဆက်ပြောချင်တဲ့ဆောင်းပါးတစ်ပုဒ်ကတော့မြန်မာဥပဒေသစ်ကြောင့်နာဂမျိုးနွယ်စုတွေမြေယာဆွန်းဆွန်းရောက်ွယ်စီဆိုတဲ့ခေါင်းစဉ်နဲ့ရောဘတ်ဘိုစီယာကရေးတဲ့ဆောင်းပါးပဲဖြစ်ပါတယ်။ news.mongabe.com မှာဖော်ပြထားတာဖြစ်ပါတယ်။ရာဇုနဲ့ TV ရိုးရစိတ်တဘာဝအရနေလာခဲ့တဲ့နာဂလူမျိုးစုရဲ့ရပိုင်ခွင့်နဲ့ဒလိရီဟာမကြခင်ကပြဋ္ဌာန်းလိုက်တဲ့မြန်မာနိုင်ငံမြေလွတ်မြေရန်ဥပဒေစစ်ကြောင့်ထိခိုက်နစ်နာနေရတယ်လို့စာရေးပါတယ်။ဒီဥပဒေကြောင့်နာဂတို့ရိုးရစိတ်ပြိုးမြေဟာမြေလွတ်မြေရန်စပ်ပတ်ခံရတဲ့အတွက်နာဂတို့လူပိုင်ခွင့်ဆုံးရှုံးရပြီးနောက်မြေရဥပဒေတစ်ခုကလည်းဒီမြေကိုစိတ်ပြိုးမြေအဖြစ်သတ်မှတ်ထားခြင်းမရှိတဲ့အတွက်နာဂလူမျိုးတို့ကြောင်းချွေးစိုက်ပျိုးရတဲ့နေရာတွေမှာလူပိုင်ခွင့်ဆုံးချွန်ရမယ့်အခြေအနေရှိနေတယ်လို့ဆိုပါတယ်။တစ်တော့ဥစည်းဌာနကမြေယာစီမံခန့်ခွဲပုံဟာ sustainability လို့ခေါ်တဲ့ခန့်ထိုင်ရေးရှိတဲ့နာဂရိုးရာတော်လိုင်းထင်းထင်းရေးစနစ်ကိုထိခိုက်စေပြီးအခုဆိုရင်သူတို့ရဲ့တောတောင်တွေမှာသမင်တွေအောက်ထင်းနဲ့တွေလည်းမရှိတော့ဘူးလို့နာဂအမျိုးသားကြီးတူကကူကောက်ဖော်ပြပါတယ်။သူတို့နာဂရိုးရာတစ်တော့ထိန်းသိမ်းမှုကိုအစိုးရကဥပဒေနဲ့ဆန့်ကျင်တယ်ဆိုပြီးလှုပ်လာလိမ့်မလားဆိုတာကိုလည်းစိုးရိမ်နေရပါသလားသူတို့ရိုးရာတော်တောင်တွေကိုအစိုးရကသိမ့်ယူလိုက်တော့ဒီနေရာတွေမှာအာနာအင်အားစီးရွက်လူတွေဝင်လာပြီးတော်တောင်ဇယံဇာတာတွေကိုအလူရဲယူငင်ကြရမယ့်အန္တရာယ်လည်းကြုံနေရပါတယ်တဲ့ရခင်စီအစိုးရအဆက်ဆက်ကတော့သူတို့နာဂဒေတာတွေကိုသူတို့ဟာနဲ့သူတို့လွှတ်ထားခဲ့ပြီမဲ့2015ဒီမိုကရေစီကူးပြောင်းရေးလှုပ်လာတော့အပြောင်းအလဲကိုသူတို့မျှော်လင့်ခဲ့ကြပါတယ်တဲ့လူနေစုတချို့ရဲ့ခရီးရန်ဘာသာကုဝယ်မှုကိုနှစ်ကွတာစစ်တပ်ကအနိုင်ကျင့်တာတွေတော့မရှိတော့ပါဘူး။ ဘင်းနွားဆိုရင်စစ်တပ်ခိုင်းတာကိုညင်းလို့မရဘူးညင်းရင်နေရာရင်ပြစ်တတ်ခံရတယ်လို့ဒန်ဂွန်နွံ့ွယ်စုဝင်သူကိုကဖော်ပြပါတယ်နောက်သူတို့မျှော်လင့်ထားတာတစ်ခုကတော့ငင်းကြိုင်းရေးလုပ်ပြီးရင်ဖက်ဒရယ်နိုင်ငံထူထောင်မယ်စွန့်ရင်သယံဇာတအမြေအရာတွေကိုဘိုးချုပ်ကင်မှုဆော့ချလိုက်ပြီးဒေသလိုက်စီမံခံကွက်ခွင့်ပေးမယ်အကျိုးအမြတ်ကိုဘဟုနဲ့ဒေသန္တရခွဲဝေယူမယ်လို့မျှော်မှန်းခဲ့ပါတယ်အခုလက်တွေ့မှာတော့နေပြည်တော်ကမူဝါဒချမှတ်သူတွေဟာအိုးဝင်းလန်တဲ့ဒေသတွေကမြေယာတောတောင်တွေကိုစီမံကိုကဲဖို့စီမင်းသစ်တွေချမှတ်လာပါတော့တယ်ဒါဟာပြန်လည်စစ်မြေရေးအထုမှုကိုလည်းလမ်းလွဲသွားစေနိုင်တယ်လို့ဆိုပါတယ်2018မှာတော့နာဂဇဘုံတွေနဲ့အပြစ်ရခဲ့တယ်နာဂကိုပိုင်အုတ်ချုပ်ခွင့်ရနယ်မြေအဖြစ်သတ်မှတ်ခဲ့ပေမဲ့ဒီအစီအစဉ်ရနာဂမျိုးနွယ်စုတွေတက်ဘ ਹੁ အစိုးရကသာအကျိုးအများရှိနေတယ်လို့ဧည့်သားထားပါတယ်ခင်ဗျာကျွန်တော်ကျော်စံသားပ
ါဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်TVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာအိမ်အောင်စု၉စုရှိရင်တစုကဘိန်းဆိုင်ကြပါတယ်။ဘိန်းကိုကြီးတသက်ဆိုင်ပြိုးတဲ့အိမ်အောင်စုတော့မရှိသလောက်ရှားပါပါတယ်။စီးပွားရေးလိုအပ်ချက်အရဆင်းရဲတောင်သူတွေဘိန်းဆိုင်တာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်။
မြန်မာနိုင်ငံမှာဘိန်းအများဆုံးထွက်တဲ့နေရာဟာရှမ်းပြည်နယ်ဖြစ်ပါတယ်။တရုတ်အစိုးရဖိအားပေးမှုကြောင့်နေဆက်ဒေသဖြစ်တဲ့ကိုကံဝနဲ့မိုင်းလားဟာဘိန်းမဲ့ဒေသပြစ်သွားပြီးပြန်ကျန်ဒေသတွေဟာအနည်းနဲ့အများဘိန်းဆိုင်ကြပါတယ်။စီးပွားရေးလိုအပ်ချက်အရာဆင်းရဲသားတောင်သူတွေဘိန်းဆိုင်ကြတာဖြစ်ပါတယ်။ကုလသမဂ္ဂမွေးရစင်းနဲ့ရာဇဝတ်မှုတိုက်ဖျက်ရေး UNODC ကရှမ်းပြည်နယ်ကကျေးရွာ600နီးပါးကို2018ကစစ်တမ်းကောက်ယူတဲ့အခါမှာလေးပုံတပုံလောက်မှာဘိန်းဆိုင်ပြိုးတာတွေ့ရတယ်လို့ဆိုပါတယ်။ရွာသားဥွေတဝက်လောက်ဘိန်းဆိုင်ကြတာဖြစ်ပါလေ။ဒါကြောင့်ရှမ်းပြည်နယ်မှာအိမ်တော်စု၉စုရှိရင်တစုကဘိန်းဆိုင်တဲ့သဘောဖြစ်နေပါလေ။နေဆက်ဒေသတွေဖြစ်တဲ့ကိုကမိုင်းလာနဲ့ဝဒေသမှာဘိန်းဆိုင်ပြိုးမှုကြီးရှင်းပါလေ။ဒါပေမဲ့သူတို့နဲ့ဆက်ဆံနေတဲ့ရှမ်းပြည်နယ်အစီဘိန်းမှာခြေရွာ34ရာခိုင်နှုန်းဘိန်းဆိုင်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာကျေးရွာ30ရာခိုင်နှုန်းမြောက်ပိုင်းမှာ900ခိုင်နှုန်းဘိန်းဆိုင်ပြူကြပါတယ်ကျေးရွာအလုံးကိုခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ရွာက22ရာခိုင်နှုန်းမဆိုင်တဲ့ရွာက88ရာခိုင်နှုန်းရှိပါတယ်ဘိန်းကိုကြီးတက်တက်ဆိုင်ပြူတဲ့အိမ်တော်စုကတော့မရှိသလောက်ရှားပါတယ်လို့ဆိုပါတယ
်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကအိမ်တော်စုတွေဟာသူတို့ရဲ့ဆိုင်ခင်40ရာခိုင်နှုန်းနီးပါးမှာဘိန်းဆိုင်ပြူကြပါတယ်မြောက်ပိုင်းမှာတော့ဆိုင်ခင်ရဲ့80ရာခိုင်နှုန်းဟာဘိန်းကင်းနေဖြစ်ပါတယ်ရှမ်းပြည်နယ်မှာဘိန်းတိအေကာစိုက်ပျိုးဈေးဟာဒေါ်လာ140လို့သိရပါတယ်။အဲ့ဒီထဲမှာတဝက်လောက်ကပေါင်းတင်ကနဲ့ဘိန်းသီးကိုဓာတ်နဲ့ချစ်ခအတွက်ပေးရတဲ့ကုန်ကျစရိတ်ဖြစ်ပါတယ်။ဘိန်းစိမ့်တကီလိုရဲ့ပြန့်မြစင်းနှုန်းဟာဒေါ်လာ140နီးပါးဖြစ်တဲ့အတွက်စိုက်ပျိုးသူဟာတွက်ချေခဲ့ပါတယ်။ရှမ်းပြည်နယ်ရဲ့ကြေးလက်ဒေသပြည်ထနာဟာဘိန်းနဲ့မပတ်သက်တဲ့အလို့အကံရှားပါမှုဖြစ်ပါတယ်။အခြားအလို့အကံမရှိတာဟာဘိန်းဆိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်လာပါတယ်။အကြအလုတ်ကန်ရှိတဲ့အရက်ဒေတာမှာဘိန်းမဆိုင်သူတွေများပြားလာတာတွေ့ရပါတယ
်။ဘိန်းမဆိုင်တဲ့အင်တောင်စုဟာဝင်ငွေလျော့သွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဘိန်းမဆိုင်တဲ့အတွက်ဝင်ငွေ26ရာခိုင်နှုန်းလျော့နေသွားပြီးအရှေ့ပိုင်းမှာ80ရာခိုင်နှုန်းတောင်ပိုင်းမှာ50ရာခိုင်နှုန်းဝင်ငွေကျဆင်းသွားတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဘိန်းဆိုင်တဲ့ကျေးရွာ20ရာခိုင်နှုန်းလောက်သာကားလမ်းနဲ့ဆက်သွယ်နိုင်ပါတယ်။အများစုဟာဝေးလံကြောင်ကြားမှာရှိပါတယ်။လမ်းပန်းဆက်သွယ်ခဲ့တဲ့နေရာတွေမှာဘိန်းဆိုင်ပြိုးကျတာများပါလေ။ဝေးလံတဲ့ဒေသမှာနေထိုင်သူဟာလူနေမှုအဆင်အတန်းမြင့်တင်မှုအခွင့်အလမ်းနည်းပါးတာမှုဆင်းရဲသွင်းတာမထွက်နိုင်ပဲဖြစ်နေပါလေ။ဆိုင်ပြိုးရေးလုပ်သူတွေဟာသူတို့ထုတ်လုပ်တဲ့နေရာထွက်ကုန်ကိုရောင်းချနိုင်ဖို့လိုအပ်ပါလေ။ဒီနေရာမှာ ဘိမ့်မဆိုင်တဲ့ကြေးရွာဟာဘိမ့်ဆိုင်တဲ့ကြေးရွာတွေအများကြီးသားနေပါလေ
။လေသမားအဖွဲ့အစည်းတွေရှိတဲ့ကြေးရွာတွေဟာလေယာအတွက်ပစ္စည်းရောင်းချရမှာဈေးကောင်းပို့ရပြီးအဆင်ပြေတာတွေ့ရပါတယ်။စစ်တမ်းကောက်ယူတဲ့ကြေးရွာတွေရဲ့လေယာထုတ်လုပ်မှုကိုလေ့လာတဲ့အခါဆန်စပါးစိုက်ပျိုးသူ92ရာခိုင်နှုန်းပြောင်းစိုက်ပျိုးသူ86ရာခိုင်နှုန်းပဲစိုက်ပျိုးသူ26ရာခိုင်နှုန်းနဲ့ဘိမ့်ဆိုင်ပျိုးသူ22ရာခိုင်နှုန်းရှိပါတယ်။ဘိမ့်ဆိုင်ပျိုးသူအများစုဟာတောင်ကုန်းဒေသမှာနေထိုင်သူတွေဖြစ်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကတောင်သူ80ရာခိုင်နှုန်းဟာဘိမ့်ကို5ဧကသာအများဆုံးစိုက်ပျိုးကြပါတယ်။မြောက်ပိုင်းဘိမ့်ကင်းကတော့5ဧကထက်ပိုများတယ်လို့ဆိုပါတယ်။ဘိမ့်မဆိုင်တဲ့ရွာဟာဘိမ့်ဆိုင်တဲ့ရွာထက်ပိုပြီးချမ်းသာတာတွေ့ရတယ်လို့ဆိုပါတယ်။ဘိမ့်ဆိုင်တဲ့ရွာမှာဒုက္ခနေပါတာကိုလည်းစစ်တမ်းမှာဖော်ပြပါတယ်။
2016တွင်2017အကြာဘိန်းစိန်စိန်50ရာခိုင်နှုန်းဒီပါကြာဆင်းသွားတာဟာလေဘိန်းဆိုင်ပြိုးမှုလျော့နေလာပြီးအခြားပြည်နယ်ကိုပုံမဆိုင်ပြိုးလာတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ကြေးရွာတွေဟာမဆိုင်တဲ့ကြေးရွာတွေလောက်ဖွံ့ဖြိုးတိုးတက်မှုမရှိတာတွေ့ရပါတယ်။ချမ်းပြည်နယ်အခြေပိုင်းမှာဘိန်းဆိုင်တဲ့ကြေးရွာအများဆုံးရှိပြီး90ရာခိုင်နှုန်းလောက်ဘိန်းဆိုင်ကြပါတယ်။တောင်ပိုင်းမှာ30ရာခိုင်နှုန်းဘိမ့်ဆိုင်ပြီးမြောက်ပိုင်းမှာဘိမ့်ဆိုင်ကြေးရွာ40ရာခိုင်နှုန်းရှိပါတယ်။ဘိမ့်ဆိုင်တဲ့ကြေးရွာအလုံးဆက်သွယ်ရခက်ခဲတဲ့ဝေးလံဒေသမှာရှိကြပါတယ်။အစိုးရအာဏာပိုင်တွေရောက်ဖို့ခက်ခဲတဲ့တောင်ပေါ်ဒေသကိုရွေးပြီးဘိမ့်ဆိုင်ပြိုးတာလည်းဖြစ်နိုင်ပါတယ်။အာဏာပိုင်နဲ့ဝေးလီလီဖြစ်စည်းခံရမယ့်အန္တရာယ်နည်းလီလီဖြစ်ပုံရပါတယ်။အစိုးရလက်အောက်ကနယ်မြေမှာဘိမ့်ဆိုင်တဲ့ကြေးရွာအများဆုံးရှိကြပါတယ်။ဒါကြောင့်လုံခြုံရေးအုပ်ချုပ်ရေးဘက်ကကြည့်ရင်ဘိမ့်မဆိုင်တဲ့ကြေးရွာတွေကပိုပြီးအကျိုးခံစားရဖို့ရှိပါတယ်။လုံခြုံမှုရှိမှသာတိုးတက်ဖွံ့ဖြိုးနိုင်ပါလိမ့်မယ်။ရိခာပြက်လက်တာမျိုးမရှိပေမဲ့ရိခာဖူလိုအောင်ဘိမ့်ဆိုင်ပြိုးနေရတာထင်ရှားပါတယ်။ဘိမ့်အစာမထိုးမီဘိမ့်ဆိုင်ပြိုးမှုကိုပိတ်ပင်တာဟာရိခာဖူလိုမှုကင်းမဲ့အောင်လုပ်တလို့ဖြစ်နေကြောင်းကုလသမဂ္ဂမိုးရေဆေးစစ်တမ်းမှဖော်ပြထားပါတယ်ခင်ဗျာ။
ဒီဘက်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါကာလပိတ်ပင်မှုပြန်ဖွင့်လာခြင်းကာကွယ်ရေးအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအင်ဂျင်စိတ်မထွက်ခဲ့တဲ့ကာလကြောင့်ဒီရောဂါပိုးတွေ့တာစနေလာပေမဲ့အခုလုပ်ငန်းတွေပြန်စဖွင့်လာချိန်မှာကူးစက်မှုပြန်များလာမှာကိုစိုးရိမ်နေရသေးတယ်လို့ကျန်းမာရေးရှိတွေကသတိပေးနေပါတယ်။အခုလိုပြန်ဖွင့်လာခြင်းလူတွေပြန်စုလာနိုင်ချိန်မှာဒီကူးစက်မှုတွေတဟုန်တိုးထောင်မတက်သွားအောင်လက်ရှိကာကွယ်ရေးတွေကိုဘယ်လိုလုပ်ဆောင်ဖို့ကြိုးပမ်းထားသင့်ပါလဲ။ဒီကူးစက်မှုတွေကိုအကင်တွယ်နေရတဲ့အရေးပေါ်ထူထူတဲ့ရေကုန်ဆေးရုံကြီးရေးပေါ်ဌာနကပမောက္ခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမင်းနဲ့ထားပါတယ်။ Okay ရေးပေါ်ထူထူဆရာဝန်ကြီးပမောက္ခဒေါက်တာမမိုးဦးခင်ဗျာဒီ COVID-19 ရောဂါမြန်မာနိုင်ငံမှာစတွေ့ပြီးအခုနှစ်လနီးပါးအထိမှာပေါ့နော်ကူးစက်မှုကတဟုန်တိုးမတက်ပဲနဲ့ပြီးခဲ့တဲ့လကုန်ဘက်ကနေစပြီးနေ့စဉ်ပြင်းပြခြင်းအဖြစ်တဖြည်းဖြည်းကျလာတာအပြင်လူနာ40ရာခိုင်နှုန်းကလည်းပြန်ကောင်းလာတာမို့နိုင်ငံထဲဒီအရင်းမြစ်ခက်ခဲကြောင်းအွန်လိုက်ကျလိုက်မစစ်နိုင်တာကလွဲလို့လက်ရှိစစ်ထားသမျှ1000ကျော်မှာပေါ့နော်ကူးစက်မှုကိုတစိုးတရာထိန်းထားနိုင်မှုရပါတယ်ဆရာဒါပေမဲ့အခုလူနာလူထဲမှာပဲ60ရာခိုင်နှုန်းနီးပါးကရောဂါလက္ခဏာမပြပဲကူးစက်နိုင်သူတွေဖြစ်နေတာမို့အခုလိုအုံနဲ့ကျင်းနဲ့မစစ်နိုင်ခင်မှာလက်တလုံးကူးစက်ခံရသူတွေနည်းနေတာလည်းဖြစ်နိုင်တာအတွက်အရင်အိမ်မှာပဲအဓိကနေတဲ့ကာလကနေအခုအလုပ်တွေပြန်ဖွင့်ဖို့ဖြစ်တဲ့အနေအထားမှာလက်ရှိကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုရှော့မပစ်ဖဲနဲ့ဆက်လုပ်ကြဖို့ကျန်းမာရေးဝန်ကြီးကိုရိုင်းကလည်းတတိပေးထားပါတယ်ဆရာအဲ့ဒီတော့လုံသားတွေထူထပ်တဲ့စက်ရုံတွေနဲ့လူနေထူထပ်တဲ့မြို့ကြီးတွေမှာဘာတွေခုကြိုပြင်သင့်ပြီလဲဆရာ
ကိုဗစ်ကထိန်းချုပ်မှုတွေကိုလော့ကဒေါင်းချတာတို့တားဆီးထားတာတို့အချိန်ဘယ်လောက်ထိကြာမလဲဆိုတဲ့ကိစ္စကိုနိုင်ငံတိုင်းကလည်းစိုးရိမ်နေတာနော်အဲ့လိုအခြေအနေမျိုးမှာ stay home practice လုပ်ခဲ့တဲ့ကျွန်တော်တို့ရဲ့ပြီးခဲ့တဲ့ April 19ရက်နေ့ထိကာလအတွင်းရှိနေတဲ့အချိန်မျိုးမှာကုဆမှုတချိန်တော့မတိုးတက်လာခြင်းအကြောင်းရင်းဒီလူစုလူဝေးတွေပြည်လုံးထားရဲ့ဒီဦးနဲ့ဒူးနဲ့တိတွေ့ဆက်ဆက်တဲ့ကိစ္စတွေနည်းနေတဲ့အခြေအနေမျိုးတွေကအများကြီးအထောက်အပံ့ပေးတယ်။ဒါမှလည်းဒီလိုကာလမျိုးကြီးရှိတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးနဲ့ဒီလူစုနဲ့ပတ်ဆိုင်တဲ့လုပ်ငန်းတွေကိုရပ်တန့်ပြီးတော့အချိန်ကြာကြီးလည်းနေလို့မရတော့ပြန်ဖွင့်ပေးဖို့အစိုးရအနေနဲ့လည်းပဲမေ15ရက်နောက်ပိုင်းမှာပြန်လည်ဖြေလျှော့ပြီးတော့ပြန်ဖွင့်ဖို့အတွက်ဒီ opening ပြန်လုပ်ဖို့စီစဉ်နေတယ်ဆိုတာကိုသိရတော့အဲ့ဒါတွေကအားလုံးပြီးသွားပြီဆိုပြီးတော့တန်းဖြုတ်တဲ့တဘောမဟုတ်ဘူးဆိုတာကိုသားလေသိချင်တယ်။ဘာကြောင့်လဲဆိုတော့ reopening ပြန်လုပ်တဲ့အချိန်မှာကိစ္စရာဥပမာအမေရိကလိုလိုတောင်ကိုရီးယားလိုလိုဒီလိုဒီမှာလည်းပဲနည်းနည်းများတော့ပြန်တိုးလာပြီမဲ့ အဖြစ်လို့တဟုံတို့ပြန်မတိုးလဲဆိုတော့သူတို့မှာဒီ reopening ပြန်လုပ်တဲ့အချိန်မှာကျိုးတင်ပြင်ဆင်ပြီးမှသူတို့လုပ်ခဲ့တဲ့အတွက်ကြောင့်ဒီကျွန်တော်တို့ကမြင်တယ်
ဟုတ်ကဲ့အဲ့တော့ဗာရင်အဓိကကျိုးပြင်ထားတယ်လဲ
ဆက်ရုံလုံးရုံတွေပြန်ဖွင့်မယ်ဂျုံတွေပြန်ဖွင့်မယ်ဒီလိုအခြေအနေမျိုးရောက်တဲ့အခါမှာလည်းပဲဒီကိုဗစ်ကိုကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့ social distancing တို့ mask တတ်တာတို့လက်ဆက်ကိစ္စတို့ပါလို့ဒီအမျိုးတွေကကျလိုက်ပြီးတော့ငိုပုံစံတိုင်းပြန်နေရမယ်လို့မဆိုဘူး။ဒါကြောင့်မလို့စက်ရုံလုံးရုံနေရဲ့စီးပင်းစီကန်းတွေတော့ထုတ်ပြန်လာရရှိတယ်။ဒါတွေကိုသေချာလိုက်နာဖို့တော့လိုတာပေါ့နော်။နောက်နေ့စဉ်ဒီစူပါမားကတ်တွေ၊စတိုးဆိုင်တွေ၊ဈေးတွေ၊နောက်စားတောက်ဆိုင်တွေ၊နပိတ်ဆိုင်တွေဒီလိုနေရာမျိုးတွေမှာလည်းလူတွေကပြန်ပြီးတော့များလာနိုင်တယ်။ဒါအပြင်တည်ယူပို့ဆောင်ရေးနဲ့ပတ်သက်လို့ bus တွေ၊ယထားတွေဥမာလေယာဉ်တွေလည်းပြန်ထွက်မယ်ထားပါတော့ဒီလိုအခြေအနေမျိုးတွေမှာလည်းပဲခုနပြောခဲ့တဲ့ covid နဲ့ပတ်သက်တဲ့လိုက်နာရမယ့်စီကန်းကတ်တွေကတော့ဆက်ပြီးတော့လိုက်နာနေရမယ့်အခြေအနေတွေအတွက်ကျိုးတင်ပြင်ဆင်ထားဖို့လိုတာပေါ့နော်။သူတွေများလာမယ့်အချိန်တွေမှာဘတ်ဆိုရင်လည်းပဲခုံတွေကိုငိုတော့က50 55ယောက်ဆက်နေမယ်။အခု20ပဲစီးခိုင်းတာ15ယောက်ပဲစီးခဲ့တာမျိုးတပေါ်မျိုးသတ်မှတ်ထားတဲ့စီးကဲတွေကိုမလိုက်နာမှာလို့ဆိုရင်နောက်မရှိမဖြစ်နိုင်ငံတော်ရဲ့စီးပွားရေးအုပ်ချုပ်ရေးဒီလူတွေရဲ့ affairs တွေနဲ့ပတ်သက်တဲ့ကိစ္စတွေမရှိမဖြစ်လိုတဲ့ကိစ္စတွေကိုပြန်ပြီးတော့ဖွင့်ပေးတယ်ဆိုပေမဲ့မလိုအပ်တဲ့ social gathering တွေကိုတော့အင်းတန်တန်တားမြစ်ထားအောင်မယ့်အခြေအနေမှာဒါတွေအတွက်စီကန်းချက်တွေနဲ့အသင့်ပြင်ပြီးသားလူ့ရဲ့ရေးရမှုတွေပြုလုပ်ဖို့အတွက်စီမင်းစီကန်းတွေချပီးသားတွေဖြစ်နေတဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကပြောတဲ့ထဲမှာဒီစက်ရုံအလုပ်ရုံတွေနဲ့ဘတ်ကားတွေဒီယထားတွေရှုံးတွေဒီနေရာတွေမှာစီကန်းသတ်မှတ်ချက်တွေတစုံတရာတော့ထွက်ထားတာကိုတွေ့ရပါတယ်ဆရာဆရာလေးကကဆိုရင်တာကမလိုက်နာမှာကိုဆိုရင်တာပေါ့နော်အဲ့ဒီခါကျတော့လိုက်နာနိုင်ဖို့
ဥပမာစက်ရုံတည်ုံဆိုရင်စက်ရုံထဲကရှိနေတဲ့လူသားတွေယာရုစိတ်စိတ်ရှိတဲ့လူတွေအကုန်လုံးကျုံးမှာဆိုရင်လည်းဖြစ်ဖြစ်အကြီးရဲ့အောက်မှာနောက်ထပ်အငယ်အောက်မှာနောက်ထပ်ခေါင်းဆောင်တွေအကုန်လုံးကိုဗစ်နဲ့ပတ်သက်တဲ့လိုက်နာတင်တော့ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာသလားမလိုက်နာသလားဆိုတဲ့ကိစ္စကိုစောင့်ကြည့်ပြီးတော့ပြုပြင်ပေးမဲ့လူကြံပေးမဲ့လူတကယ်လို့မလိုက်နာတဲ့အခါမှာလိုက်နာဖို့စိုက်တွန်းမဲ့လူအမိန်ပေးမဲ့လူဒီလိုသဘောမျိုးနဲ့အစစ်စစ်တီးကြတာဝန်ပေးအပ်တဲ့ကြီးကျက်တဲ့လူတွေကိုခန့်ထားပြီးတော့ကိုဖဲသွားဖို့လိုအပ်တယ်ဘာလို့ဆိုရင်အဲ့လိုမလိုက်နာခဲ့လို့ပိုးပြန်တွေ့တဲ့လူအုပ်စုတခါပြန်ပြီးတော့ပေါ်လာခဲ့မယ်ဆိုတော်တော်ခက်ခဲတွေ့လိမ့်မယ်။အဲ့ဒီအချိန်မှာ contact တွေပါတီဆိုတာလည်းစက်ရုံတီုံလုံးကဝန်ထမ်းတွေအကုန်လုံးဖြစ်နေနိုင်တယ်။
ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီဖွင့်လာနိုင်တဲ့ဆရာကကပြောတဲ့ထင်မှာတော့တချို့ဒီစားတော့ဆိုင်တွေပါတော့အဲ့ဒီအတွက်ကောဆရာကြီးဘယ်လိုအကျံပေးကြလဲ
။ဒါတွေကိုပြန်ပုတ်ပွင့်ခြင်းမှာပြန်စုသွားနိုင်တယ်။ဥပမာစားတော့ဆိုင်တို့လည်းပဲဤဆိုင်တို့ဒီလိုမျိုးဆိုရင်လည်းပဲတဘောကလူတရာထိုင်လို့ရပြီမယ်။ဒီ social distancing ကိစ္စ mask ကိစ္စလက်ဆီတဲ့ကိစ္စဆိုင်နေရချိုးတင်ပြင်ဆင်ထားရမယ်။ဆိုင်ထဲမှာဘေးစင်းအများကြီးထားတာတို့လက်ဆီရည်အများကြီးထားတာတို့ခုံတွေကိုချဲထားတာတို့မိသားစုနည်းနည်းကိုလက်ခံတာတို့တောစုဒါမို့တယောက်ထိုင်ပြီးအဲ့ဒီနေရာကိုပြန်လည်တန်ရှင်းမှု 70% အကူဟောပဲဖြစ်ဖြစ် free ပဲဖြစ်ဖြစ် white block ဒီကြံတုတ်ပြတာပဲဖြစ်ဖြစ်ဘုံဘအပိုင်မနဲ့ဒီနာရီကဒီနာရီတွေမှာလူ20လက်ခံနိုင်တဲ့30လက်ခံနိုင်တဲ့ဒီလိုမျိုးအစီအစဉ်လေးတွေဆွဲပြီးတော့စနစ်တကျလုပ်မှာဥပမာကာညနာပဲဖြစ်ဖြစ်တခြားဟိုရုံးကိစ္စတွေပဲဖြစ်ဖြစ်ဘန်တွေပဲဖြစ်ဖြစ်ချူလူယောဂကူစေကန်းတွေပုဂ္ဂလိကစေယုံတွေဒီလိုမျိုးမှာလည်းပဲစုပြုံပြီးတော့အဘွားလိုတန်းစီပြီးတော့ဒီပြိုင်ထဲမှာအကုန်လုံးလက်ခံမယ်အစား appointment system နဲ့အချိန်ပိုင်းနဲ့စီစဉ်ပေးဖို့အတွက်အစီအစဉ်လေးရင်ဆွဲထားရမယ်တဖို့ရှိ။နောက်ဝင်ထွက်ဒီမှာအသွားတလန်အပြန်တလန်ပြေးကြခွဲပြီးတော့တရားရုံးနဲ့မထိတွေ့မိအောင်မတိုက်မိအောင်ဝင်မောက်ခပ်ပေါက်တွေကိုခွဲခြားပေးထားတာဒီလိုသဘောမျိုးတွေစီစဉ်ရင်တော့ရနိုင်တဲ့အခြေအနေမှာရှိပါတယ်။ဒါပြောင်းလဲဆိုတော့လူတွေတူရောနှစ်ယောက်နဲ့ကူးတာလည်းဖြစ်နိုင်တယ်လို့ကိုပြန်ဖွင့်လိုက်တဲ့ဆိုင်ဆက်ယုံယုံ service တစ်ခုကြောင့်အဲ့ဒီနေရာကမြန် positive case အစုလိုက်ပြုံလိုက်မြန်ထွက်လာမယ်ဆိုကိုယ့်ရဲ့လုပ်ငန်းကလည်းကြီးတယ်ကိုနေရာပြန်လော့ကောင်းလို့ရမယ့်အခြေအနေဖြစ်ကောင်းဖြစ်သွားနိုင်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီ6ပြည်တိမကွာနေတဲ့အနေအထားမျိုးမှာပေါ့နော် max ပတ်စံနဲ့နှခေါင်းစီတက်တာကလည်းတစုံတရာတော့အခါဝယ်ပြေးနိုင်တဲ့အတွက်အခုဆိုရင်တိုင်းနဲ့ပြည်နယ်တချို့မှာပေါ့နော်မတက်မနေရပေါ့ဂျာရိုက်မယ်ဆိုတဲ့အနေအထားမျိုးတွေတွေ့ရပါတယ
်
ဒီနေရာမှာဒီမတက်နိုင်တဲ့သူတွေဒီ certificate max မဝယ်နိုင်တောင်မှအဝတ် max ကိုရရရှိတဲ့အဝတ်လေးနဲ့ဖြစ်ဖြစ်လက်ကင်ပွားလေးနဲ့ဖြစ်ဖြစ်ကာထားရင်ရော
အခုတော့နိုင်ငံတော်တိုင်းနိုင်ငံရောအပါအဝင် max campaign ဆိုပြီးတော့ကျိုးသားကြည့်တာပေါ့နော်ကိုယ့်ရဲ့အဝတ်ဆိုတာကအဲ့ဒီဝင်းနဲ့ချုပ်တဲ့မတ်ကိုတက်တာရင်နည်းနည်းများတော့ကာကွယ်နိုင်မယ် social distancing ကိုတော့အဲ့ဒီဒီကလိုက်နာတယ်အခုလိုဒီ droplet ရဲ့အဝေးကိုသွားနိုင်တဲ့အတိုင်းကြာရဲ့အပြင်မှာနေရင်တော့ယောဂကုလေထဲမှာပါဝင်တဲ့ပမာဏနေရင်တော့နည်းနည်းများတော့ကာကွယ်နိုင်ပေမဲ့တကယ်လို့လူတွေထူတက်တဲ့လူစုလူဝေးနဲ့မရှောင်မလွဲလို့မရတဲ့နေရာမျိုးမှာတော့စိတ်တော့ safe ဖြစ်ဒီပြိုင်ပွဲတွေ campaign တွေလုပ်တဲ့အချိန်မှာလည်းပဲဒီ design တစ်ခုတည်းမဟုတ်ဘဲနဲ့ဘလောက်ကြီးစစ်ထုတ်ပြီးတော့ကာကွယ်ထားနိုင်လေဆိုတာလေးတွေနဲ့ test လုပ်ပြီးတော့အဲ့ဒီအကောင့်နဲ့ design တစ်ခုစုရခဲ့ရင်တော့ public အတွက်ဒီလိုဒီလိုလုပ်လို့ရပါတယ်ဆိုတော့ education နဲ့လုပ်နိုင်ရင်လည်းကောင်းတာ
ပါဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပါစ
င်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ KNU ကရဲ့မျိုးသားအစည်းအရုံးကဖွင့်လှစ်ထားတဲ့ COVID-19 တက်မှတ်ရေးစစ်ဆေးရေးဂိတ်ကိုတက်မတော်ကဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့နှစ်ဖက်စစ်ရေးတင်းမာမှုတွေကြောင့်ဒေသခံ900ထက်မနည်းနေရက်ကနေတိတ်ဆောင်နေရပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော် AA နဲ့ပတ်သက်ဆက်နွယ်ရဆိုပြီးတောင်ကုန်းနဲ့မောင်တော်မြို့နယ်တဲကဒေသခံ12ဦးကိုအကြမ်းဖက်မှုနဲ့တပ်မတော်ကတရားစွဲဆိုထားတယ်ဆိုတဲ့အကြောင်းတွေကိုကြားသံရပါပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မှာ KNU ဖွင့်ထားတဲ့ COVID-19 ကာကွယ်ရေးကျန်းမာရေးစစ်ဆေးရေးဂိတ်နှစ်ခုကိုအစိုးရတပ်မတော်ကမီးရှို့ဖျက်ဆီးလိုက်လို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲနှစ်ဖက်သက်စစ်ရေးတင်းမာမှုကြောင့်ဒေသခံ900ထက်မနည်းနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။ကရင်ပြည်နယ်ဖားပူမြို့နယ်ကမမောင်းကြားမှာ KNU ဖွင့်ထားတဲ့ COVID-19 တိုက်ဖျက်ရေးဂိတ်နှစ်ခုကိုအစိုးရတပ်မတော်ကမေလ6ရက်နေ့ကမီးရှို့ဖျက်ဆီးလိုက်တာပါ။ဒါကြောင့် KNU တပ်မဟန်ကနဲ့အစိုးရတပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားပြီးအဲ့ဒီနားမှာနေထိုင်တဲ့ဝါသူခိုကျေးရွာသူကျေးရွာသား900လောက်ဟာနေအိမ်ရက်ရွာကနေထွက်ပြေးတိတ်ဆောင်နေရပါတယ်
ရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်ပတ်မှာတော့ဒေတာခန်တွေကိုဗစ်ကပ်ရောဂါပြန့်ပွားမှုစိုးရိမ်နေရတဲ့အချိန်တရုတ်ပြည်ကနေပြန်လာတဲ့ရှေ့ပြောင်းလို့တမတူကဌာနေဒီဘောမြို့ကိုပြန်လည်ရောက်ရှိလာတဲ့အချိန်မိသားစုဝင်၃ဦးတေဆုံးသွားပါတယ်။မင်းလာဒုတိယအပတ်ထဲမှာတေဆုံးသွားကြတာပါ။မင်းလာ6ရက်နေ့ကအသက်16နှစ်အရွယ်အမဖြစ်သူမင်းလာ10ရက်နေ့နာနဲ့ပိုင်းကအသက်10နှစ်အရွယ်တဦးနဲ့အဲ့ဒီနေရညနေပိုင်းမှာပဲတနှစ်ခွဲအရွယ်ရှိသူတဦးထပ်မံတေဆုံးသွားတာပါ။ဘာကြောင့်တေဆုံးသွားတယ်ဆိုတဲ့အနေထားတော့စစ်ဆေးနေဆဲဖြစ်တယ်လို့ဒီဘောမြို့ပြည်သူစေယုံအောင်ဒေါက်တာနန္ဒဝင်းကပြောပါတယ
်မွန်ဒေတာဖက်မှာတော့ဆန္ဒလတာကာလအတွင်းဒေတာခံကွန်းချန်တောင်တူ၉ဦးဟာမြေမြုပ်မိုင်းနင်းပြီလို့ခြေတော့တစ်ဖက်စီပြတ်သွားခဲ့ရတယ်လို့မွန်အရက်ဖက်လူမှုအဖွဲ့အစည်းများကပူပေါင်းထုတ်ပြန်လိုက်ပါတယ်မေလ၈ရက်နေ့ကထုတ်ပြန်ခဲ့တာပါအရက်သားသွားလာတဲ့လမ်းမှာမြေမြုပ်မိုင်းထောင်တိုက်ခိုက်တာဟာတရေပိုးကြောင့်လည်းလုတ်ရက်ဖြစ်ကြောင်းအဲ့ဒီဒေတာမှာလှုပ်ရှားတဲ့အစိုးရတပ်မတော်အနေနဲ့ကောအပြစ်ခတ်ရစဲရေးစာချုပ် MCA လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU မွန်ပြည်သက်ပါတီ NMSP တို့အနေနဲ့ပါအမြန်ဆုံးဖော်ထုတ်တားမြစ်ပေးတင်ကြောင်းမွန်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌမစ်ကွန်ချန်းနွန်ကပြောပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခကြောင့်ကျောင်းဆရာတဦးနဲ့ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌတဦးအပါအဝင်ရခိုင်ဒေသခံ၁၁ဦးကိုအကြမ်းဖက်မှုနဲ့တပ်မတော်ကတရားရုံးမှာတရားစွဲဆိုထားပါတယ်။မေလ၁၁ရက်နေ့ကမောင်းတော်မြို့မှာကျောင်းဆရာတဦးအပါအဝင်ဒေသခံ၃ဦးအဲ့ဒီနေ့မှာပဲတောင်ကုန်းမြို့နယ်ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဦးဝေတောင်စီပင်တရားရေးဥက္ကဋ္ဌဦးစေရာကျော်နဲ့ရခိုင်စီပင်တရားဥက္ကဋ္ဌဟောင်းဖြစ်သူဦးဆန်းငွေတို့အပါအဝင်တောင်ကုန်းဒေသခံ၁ဦးကိုလည်းတပ်မတော်ကတရားစွဲဆိုထားပါတယ်အစိုးရကနေရခိုင်တပ်တော်အေအေကိုအကြမ်းဖက်တောင်းကျမ်းတူအဖွဲ့လို့တတ်မှတ်တဲ့နောက်ဒေသခံတွေကိုဆက်တိုက်ဖမ်းဆီးရေးယူနေတယ်လို့ရခိုင်တပ်တော်အေအေနဲ့ဆက်တွယ်မြင်းမြန်းတဲ့ရခိုင်တည်င်းဌာနနှစ်ခုကအေဒီတာချုပ်နှုတ်ပဲတင်းဆောင်နေရတဲ့အခြေအနေကြုံတွေ့နေရပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်အတွင်းသွာလာလှုပ်ရှားနေတဲ့ရခိုင်တပ်တော် NAA အရေးကိစ္စကိုနိုင်ငံတော်အစိုးရနဲ့ချင်းအမျိုးသားတပ်ဦး CNF တို့ကနေတာဝန်ယူဖြေရှင်းပေးဖို့ချင်းငင်းချင်းရဲ့အကျိုးတော်ဆောင်ကော်မတီကနေတောင်းဆိုလိုက်ပါတယ်မေလ၈ရက်နေ့ကထုတ်ပြန်ကြေညာချက်နဲ့တောင်းဆိုခဲ့တာပါအဲ့ဒီဒေတာမှာအစိုးရတပ်မတော်နဲ့ချင်းအမျိုးသားတပ်ဦး CNF တို့သာအခြေစိုက်နေထိုင်ဖို့ MCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အတွက်ရခိုင်တပ်တော်အနေနဲ့အဲ့ဒီဒေတာကနေထက်ခွာသွားဖို့အစိုးရနဲ့ချင်းအမျိုးသားတပ်ဦးတို့မှာတာဝန်ရှိတယ်လို့ဆိုပါတယ်ပလဝမြို့နယ်မှာအစိုးရတပ်မတော်နဲ့ရခိုင်တပ်တော် NAA တို့ဟာ2015ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားလာခဲ့ကြတာဖြစ်ပြီးတိုက်ပွဲကြောင့်ကနေ့အထိတရက်ခံပြည်သူ50ဦးထက်မနည်းသေဆုံးပြီး9000ကျော်ဟာစစ်ပေးစစ်ဒဏ်သင့်ခဲ့ရပါတယ်
ကချင်ပြည်နယ်မြစ်ကြီးနားပြည်သူဆေးရုံမှာဆေးကုသမှုခံယူနေတဲ့ COVID-19 လူနာအမှတ်144ဟာနှစ်ကြိမ်ဆက်တိုက်စစ်ဆေးရမှာရောဂါပိုးမတွေ့ရှိတော့တဲ့အတွက်ဆေးရုံကနေဆင်းခွင်ရသွားပြီလို့မြစ်ကြီးနားပြည်သူဆေးရုံအုပ်ကြီးဒေါက်တာဘုံမော်ကပြောပါတယ်မေလ17ရက်နေ့မနေ့ပိုင်းကခွင့်ပြုခဲ့တာပါဆေးရုံကနေဆင်းခွင်ရပေမဲ့မြစ်ကြီးနားမြို့ရှိ Facility Quarantine တာဖွားတည်နှံကြောင်းမှာနှစ်ပတ်လွယ်အပ်ကြည့်ရှုပြီး၎င်းရဲ့စာတီးမြို့မိုးညင်းဆေးရုံကိုထပ်မံလွယ်အပ်မယ် Home Quarantine တစ်ပတ်ထပ်တွားမှာဖြစ်တယ်လို့ဒေါက်တာဘုံမော်ကဆက်ပြောပါတယ် COVID-19 လူနာအမှတ်တိလေးလေးဟာကချင်ပြည်နယ်မှာတဦးဒီယောဂါကူးစက်ခံရတဲ့လူနာဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာကွယ်တားဆီးထိန်းချုပ်နိုင်ရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ပါရည်ရွယ်ပြီးမြန်မာတပ်မတော်ကမေလ10ရက်နေ့ကနေစပြီးဩဂတ်လ31ရက်နေ့အထိအကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွှဲလို့ကြံဒေသတွေအားလုံးမှာအပြည့်ရထားမယ်ဆိုတာဟာရခိုင်တပ်တော် AA ကိုအပြင်းထန်တိုက်ခိုက်တော့မှာလားမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
သမတော်ထောက်ပြန်ချက်ကိုကြိုဆိုလိုက်တယ်ဆိုပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဘယ်ဖွဲ့စည်းတစ်ဖွဲ့ကမှမချန်ရစ်ထားဘဲနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲတာမျိုးဆောင်ရွက်ပေးသေးတယ်လို့မွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ဟန်တာကမွန်ပါတာနဲ့အခုလိုပဲတိုက်တွန်းလိုက်တာပါအ
ပြစ်ခတ်ရစဲတာကောင်းတာပေါ့ဒါထက်သဘောထားကြီးကြီးထားပြီးတော့တနိုင်ငံလုံးအပြစ်ခတ်ရစဲစေချင်ပါတယ်တချို့အဖွဲ့အစည်းနဲ့အပြစ်ရမယ်တချို့အဖွဲ့အစည်းတွေကိုအပြစ်မရက်ဘူးဆိုတာမျိုးကမတင်တော့ဘူးလို့ကျွန်တော်မြင်တယ်ဆိုလိုတာကအပြစ်မရက်တဲ့အဖွဲ့ကိုဖိတိုက်နေတာမျိုးဖြစ်မှာဆိုတယ်သူတို့တွေလည်းကိုယ်နိုင်ငံသားတွေပဲလေ
တိုက်ပွဲဖြစ်ပွားနေတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဟာလည်းပြည်တော်စုဘွားတန်ရနာမှုခိုဝိတ်ကာလမှာဒီလိုမျိုးမချမ်းသာတည်ဘူးလို့ကချင်မျိုးသားစီယုံ KND ဥက္ကဋ္ဌဒူဝါဘွန်ရွန်လတော်ကဆိုပါတယ
်ပြခရဆေးပြီဆိုရင်လည်းတနိုင်ငံလုံး program တခုလုပ်မယ်ဆိုရင်လည်းတနိုင်ငံလုံးအတိုင်းအတာနဲ့လုပ်တာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ကိုရိုနာဗိုင်းရပ်စ်ကိုကျွန်တော်နိုင်ငံမှာမပြန့်ပွားအောင်ထိန်းသိမ်းဖို့ program လုပ်တဲ့အခါမှာဒီမှာဒီတိုင်းဒီမှာအကုန်လုံးကျွန်တော်တို့က program လုပ်ကြတယ်ရခိုင်နဲ့ချင်းမှာခြံထားတယ်ဆိုရင်ဒီယောဂါကရခိုင်နဲ့ချင်းကနဲ့ပြန်ပြီးတော့ကျွန်တော်တို့ဆင်မှာမကူလာနိုင်ဘူးလားရခိုင်ဒီမှာရှိတဲ့ပြည်သူလူထုကကျွန်တော်တို့ရဲ့ညီကိုတိုင်းရင်းသားပြည်သူလူထုမဟုတ်ဘူးလားချင်းဒီမှာရှိတဲ့ပြည်သူလူထုဒီကလည်းကျွန်တော်တို့ရဲ့ပြည်သူလူထုမဟုတ်ဘူးလား
အစိုးရကြီးညာထားတဲ့အတိုင်းဘယ်သူတူတယောက်မှနောက်မချန်ရစ်စေတဲ့မူနဲ့အလုံးလုံးနိုင်မယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးအတွက်လည်းယုံကြည်မှုတွေပိုပြီးတည်ဆောက်နိုင်လိမ့်မယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာဒါရိုက်တာဦးအောင်သူငိမ့်ကခုလိုဆိုပါတယ်အဲ့
တော့အစိုးရကိုယ်တိုင်ကလည်းကြေညာလာတာရှိပါတယ် Leaving no one behind ပေါ့နော်ဘယ်သူတူဦးတယောက်မှနောက်မကျန်ရစ်စေရဆိုတော့ဟိုမူချလာတော့ဒါမူကလည်းကောင်းပါတယ်ဆိုတော့ဒီအနေထားပါပဲဒီအခုအခြေအနေကိုမူတည်ပြီးတော့ပေါ့နော်ကျွန်တော်တို့ပို့ပြီးတော့ဟိုယုံကြည်မှုတည်ဆောက်နိုင်မယ်ဟိုပို့ပြီးတော့ငြိမ်းချမ်းရေးအတွက်ဥတည်တဲ့လုပ်ငန်းတွေလုပ်သွားနိုင်ရင်ဟိုကောင်းမယ်လို့ယူဆပါတယ
်ညီမတမတော်ရဲ့ကြီးညာချက်မှာတော့ကဘာတဝံကိုဗစ် -19 ရောဂါနဲ့ရင်ဆိုင်နေရတဲ့အချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်နက်ကင်ပဋိပက္ခတွေရပ်တဖို့ပြောဆိုချက်ကိုကိုးကားထားပြီးညီမအစိုးရကကပ်ရောဂါထိန်းချုပ်ကာကွယ်ကူတရေးမှာတမတော်ကလည်းအင်တိုက်အားတိုက်ကူညီဆောင်ရွက်နေတယ်လို့ဆိုပါတယ်ရှင
်ဆက်ပြီးတော့အကျန်းဖတ်ဒေတာတွေကလွဲလို့ကျန်တဲ့ဒေတာတွေမှာတိုက်ပွဲရပ်တန့်သွားမယ်လို့တက်မတော်ကမေလ9ရက်နေ့ကထုတ်ပြန်လိုက်ပေမဲ့အစိုးရတက်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားစစ်ရေးတင်းမာမှုတွေဇက်တိုက်ဖြစ်ပွားလာနေပါတယ်ဖြစ်ပေါ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေတာခံယာကနန်းကလည်းနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်ဒီအကြောင်းကိုတော့အမိကစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်
။ KNU ရဲ့ COVID တိုက်ဖြတ်ရေးကိစ္စခန်းတစ်ခုကိုအစိုးရတပ်မတော်ကအင်အားသုံးမီးရှို့ဖျက်ဆီးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့စီရေပဋိပက္ခကြောင့်ဖာဖိုမြို့နယ်ထဲကဒေသခံ900ထပ်မင်းစစ်ပေးတင်ခဲ့ရပါတယ်။အခုလိုမျိုး MCA အပြစ်ရထားတဲ့ KNU ကိုတပ်မတော်ကလှုပ်ဆောင်ခဲ့တာမျိုးရခင်ကကချင်လွတ်လပ်ရေးအဖွဲ့ KIO ဒေသမှာလည်းဖြစ်ပွားခဲ့ဘူးတယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကောင်ကောင်အောင်ခမ်းကပြောပါတယ်
။ဦးမဒီ2017ဘလို့ပတိုင်းဒီပါကြရည်နဲ့ဒီငင်းချာရည်ဖြစ်တာပဲအဲ့ဒီအချိန်မှာလည်းသူကပြည်စစ်သားတွေလည်းအများကြီးတတ်တတ်ပြီးမှမားပါတယ်ဟိုကလောက်ပါတယ်ဆိုတာမျိုးဖြစ်တယ်ဆိုတော့အခုကမီးရှို့တာတခုပဲဘာမှမဆိုဖြစ်လာတယ်အဲ့ဒါကြောင့်ဒီဟာပုံစံမျိုးကတခြားပြည်မြင်မာတွေလည်းတခြားအဖွဲ့အစည်းတွေလည်းဖြစ်လာနိုင်ပါတယ
်ဩဂတ်လကုန်အထိအပြည့်ရက်သွားမယ်ဆိုတော့တမရော်ရဲ့ထုတ်ပြန်ကြေညာချက်ဟာစစ်ရေးပြည်ရဲ့သားဖြစ်တယ်လို့ KNU Concern Group ကပြောရေးဆိုခွင့်ရှိသူလည်းဖြစ်ကရင်အမျိုးသားစီယုံ KNU ဒုဥက္ကဋ္ဌဟောင်းလည်းဖြစ်သူပတိုနော်စီဖိုရာစင်ကပြောပါရယ
် The Chat Direction is
တိုင်းရင်းသားလက်နက်တောင်းနေရဖက်ဆေးကြမှာဒီခါရဆေးမရှိတဲ့အပေါ်မှာပြတ်ကျင်နေဆိုရင်ဒါကတော့တစ်ချက်ကြာလို့ MC ထထားတဲ့အခွင့်တကာတော့ချင်းချုပ်ပြီးတော့အဲ့ဒီမှာအကိုယူပြီးအခြေခံယူပြီးတော့ဒီအခြားတိုင်းရင်းသားတောင်းနေအခွင့်အရေးတွေကိုစစ်စစ်ရေးချင်မလို့ပေါ့အဲ့
တမရော်ရဲ့လေးလာတာအပြည့်ရထုတ်ပြန်ချက်ထဲမှာတမရော်ရဲ့မူ၆ရက်ကိုအပြည့်ရထားတဲ့လက်နက်ကင်အဖွဲ့အစည်းများအနေနဲ့လိုက်နာရမယ်လို့အသိပေးထားပါတယ် KNU Concern Group ကတမရော်အနေနဲ့ကတ်ရောဂါကိုကာကွယ်ထိန်းချုပ်ခြင်းထက်တိုင်းနာနယ်မြေဒေသတွေမှာနယ်မြေစိုးမိုးရေးကူတာဥတည်ဆောင်ရွက်နေတယ်လို့မေလ၁၂ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
KNU ကရင်အမျိုးသားစည်းရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးရေးဂိတ်ကိုတမရော်ကဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့နှစ်ဖက်စည်းရေးတင်မာမှုကြောင့်ဒေသခံ900ထပ်မံနေရကနေတင်းရှောင်နေရပါတယ်။ရခိုင်ပြည်နယ်မှာ AA ရခိုင်တမရော်နဲ့ပတ်သက်ဆက်နွယ်တဲ့ဆိုပြီးတောင်ကုန်းနဲ့မောင်တော်မြို့နယ်ထဲကဒေသခံ12ဦးကိုအကြမ်းဖက်မှုနဲ့တမရော်ကတရားစွဲဆိုထားပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ American နိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးကိုဒီနှစ်ကုန်လောက်မှာထုတ်နိုင်မယ်လို့သူယုံကြည်ကြောင်းနဲ့လူများတုံ့နိုင်အောင်အများပြားထုတ်ဖို့အမြန်လုပ်လာနိုင်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အခုလိုသမ္မတကခံမှန်းပြောဆိုနေတာဟာအလုတ်ကနေထုတ်ပြတာခံခဲ့ရတဲ့ဗဟိုအစိုးရယောဂါကာကွယ်ဆိုင်အေဂျင်စီအကြီးအကဲဟောင်းဖြစ်တဲ့ဒေါက်တာရစ်ဘရိုက်လက်တော်ကျမ်းလာပွဲမှာထွက်ဆိုခဲ့တာနဲ့ကွဲပြားနေပါတယ်။ဒီယောဂါကာကွယ်ဆေးအများပြားထုတ်ဖို့ရောဖြန့်ဖြူးဖို့ပါအစိုးရမှာဘာအစီအစဉ်မှမရှိဘူးလို့လက်တော်မှာထွက်ဆိုခဲ့တာပါ။ရုရှားနိုင်ငံမှာပညာရေးဝန်ကြီးမှလည်းCOVID-19 အကူးဆက်ခံရတယ်လို့သမ္မတဗလာဒီမီယာပူတင်ကကြက်တပင်းနယ်မှာပြောကြားလိုက်တဲ့အတွက်အခုဆိုရုရှားဝန်ကြီး၄ဦးမှဒီရောဂါအကူးဆက်ခံရပြီဖြစ်ပါတယ်။သမ္မတပူတင်ရဲ့ဒီကပ်ရောဂါဆန်ရကင်တွယ်မှုအပေါ်မှာလည်းဝေဖန်မှုတွေတိုးလာနေပြီးအရင်နှစ်လတုန်းကသူ့ပေါ်ကျိတ်နှစ်သက်သူ63ရာခိုင်နှုန်းကနေပြီးခဲ့တဲ့လမှာတော့59ရာခိုင်နှုန်းထိကျဆင်းခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံထဲကရိုဟင်ဂျာဒုက္ခတဲ့စခန်းတစ်ခုမှာပထမဆုံးCOVID-19 ရောဂါကူးစက်မှုကိုတွေ့ခဲ့ရကြောင်းနဲ့ရောဂါနောက်ထပ်မပြန့်ပွားအောင်ဘင်္ဂလားဒေ့ရှ်အစိုးရကအနှင်းမြန်ပြင်ဆင်မှုလုပ်ဖို့ Refugees International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်9သိန်းနီးပါးနေထိုင်တဲ့ဒီစခန်းတွေမှာဆုံးရတဲ့ကျန်းမာရေးနဲ့တန်ရှင်းမှုစနစ်ကြောင့်မကြခင်ရောက်လာတော့မဲ့မုတ်တုံရာသီနဲ့ရေကြီးမှုတွေကြောင့်ဒီရောဂါအန္တရာယ်ကြီးထွားလာမယ်လို့လည်းသတိပေးလိုက်ပါတယ်။ဂျပန်နိုင်ငံမှာ COVID-19 ကာယရောဂါကြောင့်အရေးပေါ်အခြေအနေကြီးညာထားတာကိုကျန်းသပရိနေမှာနေရာဒေသအများစုမှာရုပ်သိမ်းလိုက်ပေမဲ့တိုကျိုအိုဆာကာဟိုကိုင်ဒိုနဲ့တခြားဒေသ၃ခုမှာတော့မေလ31ရက်နေ့ထိထားရှိအောင်မှာဖြစ်ပါတယ်။တောက်ကြနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရတပါ
This program has come to you from the Voice of America, Washington.